Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မတ်လ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့သတင်းအစီအစဉ်လေးထဲမှာတော့ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုကုလသမဂ္ဂလူအခွင့်အရေးကောင်စီကပြင်းပြင်းထန်ထန်ရှုတ်ချလိုက်တဲ့သတင်းနဲ့အတူနေတိုးအဖွဲ့တွေကယူကရိန်းအရေးနဲ့ပတ်သက်ပြီးတော့အကူအညီတွေပို့ပေးသွားမယ့်အကြောင်းတင်ပြသွားမှာဖြစ်တယ်လို့တခါမြန်မာနိုင်ငံမှာတော့ဒီ NUG အစိုးရအဖွဲ့ဝင်ဝန်ကြီးတွေကအတော်များများကိုနိုင်ငံသားအဖြစ်ကနေယူသိမ်းလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတုံ့ပြန်ချက်ကတော့
ကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံဖြစ်တဲ့စိတ်ကိုဘယ်လိုနည်းနဲ့မှသူတို့တားဆီးနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံသားတွေရဲ့တာဝန်တိုင်းမြန်မာနိုင်ငံကောင်းမှု
ဒီ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းပြောကြားသွားတာဖြစ်ပါတယ်သတင်းဒီအပြီးမှာနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာအခုတလောအပြည့်များနေတဲ့လျှက်စစ်မီးကြောက်ပြည်သူတွေဘလို့ပို့ပြီးတော့အခက်ကြုံနေရတယ်လဲဆိုတာတွေကိုလည်းတင်ပြဖို့ရှိပါတယ်ချင်းပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအိန္ဒိယနေဆက်ဒီမီဇိုရမ်ပြည်နယ်အစိုးရကနေဆက်လက်ကူညီသွားဖို့အာမခံချက်ပြောကြားပါတယ်။ဒီလိုအကြောင်းတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။ယူကရိန်းမှာရှိတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার သုံးဓာတ်အားပေးစက်ရုံကိုရုရှားတပ်တွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်လိုက်ပြီးတဲ့နောက်ထိန်းချုပ်လိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကကြေညာပါတယ်။ယူကရိန်းနျူကလ িয়ার စစ်ဆေးရေးတာဝန်ရှိသူတွေကတော့ဒီဓာတ်အားပေးစက်ရုံကနေရေဒီယိုတပ်တီတွေယူစိမ့်ထွက်လာခြင်းမရှိဘူးလို့ပြောဆိုထားပါတယ်။စက်ရုံဝန်ထမ်းတွေအနေနဲ့ဓာတ်အားပေးစက်ရုံကိုဘေးအန္တရာယ်ကင်းရှင်းစွာဆက်လက်လက်ပတ်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒုံးကျည်ထိမှန်ခဲ့တဲ့အတွက်စက်ရုံအစိတ်အပိုင်းတချို့မီးလောင်ကျွမ်းခဲ့ပေမဲ့ငြိမ်းသက်နိုင်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာနျူကလ িয়ার အေဂျင်စီIAEA တာဝန်ရှိသူတွေကတော့စက်ရုံရဲ့တင်တန်းခန်းမကိုထိမှန်ခဲ့တယ်လို့ပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကတောင်းဆိုတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဆွေးနွေးမှာဖြစ်ပါတယ်။ကမ္ဘာကြီးဟာနျူကလ িয়ার ဘေးကနေတည်တည်လေးလွတ်သွားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပြောဆိုခဲ့ပါတယ်။နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကတော့စင်ညင်တုံတရားမဲတဲ့စစ်ပွဲဆိုတာကိုဖော်ပြနေတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာတောက်ကြနေမှာ EU ဥရောပသမဂ္ဂခေါင်းဆောင်တွေအပြင်နေတိုးစစ်မဟာမိတ်အဖွဲ့ဝင်တွေနဲ့ပါဘယ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်မှာတွေ့ဆုံခဲ့ပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဆက်လက်ပိတ်ဆို့အရေးယူသွားမယ်လို့ကတိပြုပြောကြားခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာယူကရိန်းပြည်သူတွေရဲ့အသက်တွေနဲ့အတူကမ္ဘာစစ်ကြီးနှစ်ခုရဲ့သင်ခန်းစာတွေကိုအခြေခံပြီးရေးဆွဲထားတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေကိုနေ့စဉ်ချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ
် If we allow those principles to be violated with impunity then we're opening a Pandora's box in every corner of the world
အခုလိုအခြေခံစည်းမျဉ်းတွေချိုးဖောက်တာကိုအရေးမယူဘဲခွင့်ပြုခဲ့ရင်ကမ္ဘာနေရာအနှံ့အလားတူချိုးဖောက်မှုမျိုးတွေထပ်ခါဖြစ်ပေါ်နေလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါဝန်ကြီးများအစည်းအဝေးပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကောင်စီအကြီးအကဲအက်စလာဗွန်ဒါလီယန်ကကြာစင်းနေတဲ့ရုရှားငွေတန်ဖိုးပုံမကြာစင်းသွားစေမဲ့အရေးယူဆောင်ရွက်မှုအဖြစ်ရုရှားဘူဗန်ကိုဥရောပသမဂ္ဂအရန်ငွေတဲကနေထုတ်ပယ်ဖို့အပါအဝင်ငွေကြေးဆိုင်ရာအရေးယူမှုတွေလုပ်မဲ့အစီအစဉ်ကိုပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုရမှာတော့ကံမကောင်းစွာပဲရုရှားယူကရိန်းစစ်ပွဲဟာအချိန်တိုအတွင်းပြီးဆုံးနိုင်မှာမဟုတ်ကြောင်းနဲ့ရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့အထိစစ်ပွဲပြီးတဲ့အထိဒီလိုပိတ်ဆို့ရေးယူမှုတွေကိုဆက်လုပ်သွားရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းပြောဆိုခဲ့ပါတယ်အဖွဲ့ဝင်48ဦးပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကယူကရိန်းကိုကျူးကျော်တဲ့ရုရှားကိုပြတ်ပြတ်သားသားရှုံချလိုက်ပြီး ရုရှားကျူးကျော်တိုက်ခိုက်မှုအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးသွားဖို့တောက်ချာနေမှာဆုံးဖြတ်ကြေညာလိုက်ပါတယ်။ဒီအဆိုကိုအဖွဲ့ဝင်နိုင်ငံတွေမဲခွဲဆုံးဖြတ်ခဲ့ကြတာပါ32နိုင်ငံကထောက်ခံပြီးရုရှားနဲ့အီရီထရီးယားနှစ်နိုင်ငံကကန့်ကွက်ခဲ့ပါတယ်။ကျန်73နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။ရုရှားကအထူးချန်နေပြီးသူ့ရဲ့မဟာမိတ်တွေဖြစ်တဲ့တရုတ်၊ကျူဘာ၊ဗင်နီဇွဲလားနိုင်ငံတွေကတောင်ကန့်ကွက်တာမျိုးမလုပ်ဘဲမဲမပေးဘဲသာနေခဲ့ကြပါတယ်။ဘယ်လာရုစ်နိုင်ငံကတော့အပွဲဝင်မဟုတ်တဲ့အတွက်မဲပေးခွင့်မရပါဘူး။ဒါပေမဲ့လည်းရုရှားဘက်ကနေခုခံပြောဆိုခဲ့ပါတယ်။ဘယ်လာရုစ်ကိုစလဲရုရှားဘုံကျဲတိုက်ခိုက်မှုတွေကိုခံနေရတဲ့ယူကရိန်းကသူ့ရဲ့နိုင်ငံပန်လေပိုင်နဲ့အတွင်လေယာဉ်မပြန်သားရဇုံ no flying zone ကိုတတ်မှတ်ပေးဖို့တောင်းဆိုထားတာကိုမဖြစ်နိုင်ဘူးလို့တောက်ကြနေမှာနေတိုးစစ်အမာမိတ်အဖွဲ့ကညင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်တက်ရောက်တဲ့နေတိုးအစည်းအဝေးပွဲအပြီးမှာနေတိုးတွင်ရင်မှုချုပ်ယန်စတိုလန်ဘတ်ကပြောဆိုခဲ့တာပါ။ရုရှားကယူကရိန်းမျိုးကြီးတွေကိုအရှိန်တိုးမြင့်ဘုံကျဲတိုက်ခိုက်နေတဲ့အတွက်ယူကရိန်းပြည်သူတွေဒုက္ခခံစားနေရတာသူ့အနေနဲ့သိရှိကြောင်းဒါပေမဲ့ယူကရိန်းကတောင်းဆိုသလိုလေရင်မပြန်တမ်းရစုံတတ်မှတ်လိုက်ရင်နေတိုးတိုက်လေရင်တွေကိုယူကရိန်းလေပိုင်နဲ့တဲကိုဆေလွှတ်ရမှာဖြစ်ပြီးရုရှားတိုက်လေရင်တွေကိုပစ်ချရမှာဖြစ်ပါတယ်ဒီလိုလုပ်ခဲ့ရင်ဥရောပတတိုင်လုံးစင်မီပြန့်နှံ့သွားပါလိမ့်မယ်လို့နေတိုးအတွင်းရေးမှူးယန်စတိုလန်ဘတ်ကပြောဆိုခဲ့ပါတယ်အခုလိုနေတိုးကမပြန်တမ်းရစုံတတ်မှတ်ပေးဖို့ညှင်းဆိုလိုက်တဲ့အပေါ်ယူကရိန်းသမ္မတဇယ်လင်စကီကတော့ပြစ်တင်ရှုံချလိုက်ပါတယ်။ရုရှားကယူကရိန်းရဲ့နျူကလ িয়ার ဒါအပေးစက်ရုံအပါအဝင်မြို့ကြီးတွေကိုဘုံကျဲတိုက်ခိုက်ပြီးနောက်ယူကရိန်းသမ္မတဇယ်လင်စကီကမပြန်တမ်းရစုံတတ်မှတ်ပေးဖို့တောင်းဆိုခဲ့တာပါ။
အမေရိကန်နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်VOA American အတံ BBC ဗြိတိသျှအတံလွှင့်ဌာနတို့ကထုတ်လွှင့်နေတာတွေရဲ့အစိတ်ပိုင်းတချို့အပါအဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ကိုပိတ်ဆို့လိုက်တဲ့အကြောင်းရုရှားသတင်းမီဒီယာစောင့်ကြည့်ရေးဌာန Raskolnikov ကမနေ့တောက်ကြနေကကြေညာလိုက်ပါတယ်သတင်းအမှားတွေကိုတမင်သက်သက်စနစ်တကျဖြန့်ချီထုတ်လွှင့်နေကြတဲ့ Internet Website အများအပြားကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်လိုက်ကြောင်းဖော်ပြထားပါတယ်ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ဖေဖော်ဝါရီလ24ရက်နေ့ကစပြီးသူတို့နိုင်ငံအတွင်းမှာရှိကြတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးအထူးစစ်ဆင်ရေးလို့ရည်ညွှန်းသုံးနှုန်းဖို့အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မလိုက်နာတဲ့ဒါဇင်နဲ့ချီတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးပြီးသူတို့တင်တဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးခဲ့သလိုမလိုက်နာရင်ပိတ်ပင်တာဒဏ်ရိုက်တာတွေလုပ်မယ်လို့ပြောပါတယ်။VOA America အတံရဲ့ရုရှားဘာသာဝက်ဘ်ဆိုက်ကတော့မနေ့တောက်ကြနေ့အထိမော်စကိုမြို့မှာ VPN ကနေတဆင့်ကြားခံပြီးကြည့်ရှုမှသာရပေမဲ့အင်္ဂလိပ်ဝက်ဘ်ဆိုက်ကိုတော့ဒီအတိုင်းဆက်လက်ကြည့်ရှုလို့ရနေပါသေးတယ်။ VOA, Radio Free Europe, Radio Liberty နဲ့ BBC တို့ကတော့ရုရှားပိတ်သက်တဲ့အတွက်သတင်းတွေကိုဆက်လက်ပြီးထုတ်လွှင့်သွားမယ်လို့ကြေညာချက်တွေထုတ်ပြန်ကြပါတယ်။ရုရှားဒူမာလွတ်တော်ကလည်းယူကရိန်းစစ်ပွဲမှာပါဝင်ကြတဲ့သူတို့တပ်ဖွဲ့တွေနဲ့ပတ်သက်ပြီးမှန်မှန်သတင်းထုတ်လွှင့်မှုတွေကိုထောင်ဒဏ်15နှစ်အထိပြစ်ပေးဖို့မနေ့တောက်ချနေ့ကမဲပေးပြဋ္ဌာန်းလိုက်ကြပါတယ်။ဒါကိုဖက်ဒရယ်ကောင်စီကအတည်ပြုပေးခဲ့ပြီးသမ္မတပူတင်လက်မှတ်ရေးထိုးပြီးရင်တော့ဥပဒေဖြစ်လာတော့မှာပါ။ EU ဥရောပသမ္မဂကလည်းဒီသတင်းပတ်ထဲမှာရုရှားသတင်းဌာန RT နဲ့ Sputnik တို့ကိုတန်ခတ်အရေးယူလိုက်သလိုအမေရိကန်၊ကနေဒါနဲ့တောင်အာဖရိကနိုင်ငံတွေကလည်းရုရှားအစိုးရပိုင် RT နဲ့လှုပ်ဆောင်နေတာတွေကိုဒီသတင်းပတ်ထဲမှာရုပ်သိမ်းမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့စတင်မဲ့အဖွဲ့ဝင်3000လောက်တက်ရောက်ကြမဲ့တရုတ်ပြည်သူ့ကွန်ဂရက် NPC ရဲ့နှစ်ပတ်လည်အစည်းအဝေးမှာတရုတ်အစိုးရရင်ဆိုင်နေရတဲ့စီးပွားရေးနှေးကွေးမှုပြဿနာနဲ့ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးတရုတ်ဘက်ကရှုံချဖို့ညှင်းပယ်မှုကြောင့်နိုင်ငံတကာ PR တွေတိုးလာတာနဲ့ပတ်သက်ပြီးအ धिक ဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့ဒီကိစ္စကိုစီးပွားရေးအကြောင်းလောက်အ धिक ထားကြမှာမဟုတ်ဘူးလို့ဆိုပါတယ်ဒီအစည်းအဝေးဟာလက်ရှိသမ္မတရှီကျင်းပင်ကိုအများမျှော်လင့်ထားတဲ့တတိယအကြိမ်နောက်ထပ်၅နှစ်သက်တမ်းထပ်တိုးဖို့မတိုင်ခင်မှာကျင်းပတာလည်းဖြစ်ပါတယ်။ဒါအပြင်ဆွေးနွေးပွဲအဖွဲ့မှာ နှစ်ပတ်လည်အစီရင်ခံစာကိုတရုတ်ဝန်ကြီးချုပ်ကဖတ်ကြားဖို့ရှိပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံအနောက်မြောက်ဒေသကလူနည်းစုရှီးယိုက်မွတ်စလင်ဗလီတစ်ခုအတွင်တောက်ကြာနေကအသေးခံဘုံပေါက်ခွဲမှုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ56ဦးသေဆုံးခဲ့က194ဦးဒဏ်ရာရရှိခဲ့ပါတယ်။ခိုင်ပါပခွန်တာဝါဒေသပရှာဝါမြို့တော်မှာဖြစ်ပွားခဲ့တဲ့အဲ့ဒီဘုံပေါက်ခွဲမှုကြောင့်ဒဏ်ရာရသူတွေတဲကတရားစင်ကြော်လောက်ဟာလဲစိုးရင်ရတဲ့အခြေအနေရှိကြလို့သေဆုံးမှုတွေထပ်တိုးလာနိုင်သေးတယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံတာဝန်ခံကလည်းအခုလိုတိုက်ခိုက်မှုဟာတရဲဘောကြောင့်တဲ့လောက်ရအဖြစ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအခုတလောလောင်စာဆီဈေးနှုန်းတွေတဖြည်းဖြည်းမြင့်တက်သွားပြီးမနေ့တောက်ကြနေ့ကရန်ကုန်မြို့မှာ Octane 95တလီတာကို2065ကျပ် Premium Diesel တလီတာကို2000ကျပ်အထိဈေးတက်သွားပါတယ်နယ်မြို့တွေမှာဆိုရင်ရန်ကုန်တက်ပို့ပြီးဈေးတက်နေတဲ့အတွက် ARD တိုင်းချောင်းသာမှာဆိုရင်3ဘိန်းနဲ့အငှားကားမောင်းသူတွေဝန်ဆောင်ကတိုးယူကြရင်စီးတဲ့သူတွေမရှိသလောက်ဖြစ်နေတယ်လို့သုံးမိန်းသမားတူကပြောပါတယ
်ဈေးကတော့ဗျာကျွန်တော်တို့တက်ယူလို့မရဘူးဗျာလာတဲ့ဧည့်သည်တွေကလည်းကျွန်တော်တို့ဈေးတင်ယူရလို့ထင်ကြတာပေါ့ဗျာအဲ့တော့ကျွန်တော်တို့လည်းငကိုဈေးနဲ့ပဲသွားနေကြတာပါဘာကောင်းလို့ကျွန်တော်တို့ယူရတဲ့တွားရင်ကျွန်တော်တို့ကပေးနေရတော့1,500လည်းကြီးအခုကျတော့ဒီကျတော့ကျွန်တော်1,000တောင်းတယ်ငကို900ပဲရှိရဲဒါပေမဲ့ဘယ်လို့မှပြောလို့မရဘူးဈေးကြီးဒါတက်လို့ပါလို့ပြောလို့ကျတော့1,000ဆိုလည်းသူတို့တည်းလည်းများတယ်ပေါ့
အဲ့ဒီလိုလောင်စာဆီဈေးနှုန်းတွေတက်နေပြီမဲ့မြမပြည်မြောက်ဖျားကချင်းပြည်နယ်ပူတာအိုမြို့မှာတော့လောင်စာဆီတွေပြတ်နေလို့ဝယ်လို့တောင်မရဘူးလို့ဒေသခံတွေကပြောပါတယ်။လောင်စာဆီတွေကိုဒေါ်လာငွေနဲ့ပြည်ပကနေဝယ်ယူတင်သွင်းရတဲ့အတွက်ပြည်ပမှာဈေးတက်ရင်တက်ဈေးအတိုင်းဝယ်ပြီးပြည်တွင်းမှာလည်းပြန်လဲရောင်းချကြရတယ်လို့73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းရှင်အသင်းတာဝန်ရှိသူတူကပြောပါတယ်။အခုအခါမှာရုရှားယူကရိန်းစစ်ပွဲကြောင့်ကမ္ဘာမှာလည်းလောင်စာဆီဈေးတွေမြင့်တက်နေပါတယ်ခင်ဗျာ။
စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခမောင်စွန်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကန္တာတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုစက်တိုက်ဆူဆူလို့အရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီနိုင်ငံသားအဖြစ်ကနေရက်စဲခံရတဲ့အကြောင်းကိုအရင်ပြောပြခြင်းပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေစုအပါဝင်ဒီနိုင်ငံသားရေးကာကွယ်ရေးပြည်ထရေးနဲ့လူအခွင့်ရေးဝန်ကြီးတွေနဲ့ဝန်ကြီးခုနှစ်ဦးနဲ့ဒုဝန်ကြီးတွေတက်ကြွလှှရှားသူတချို့ကိုမြန်မာစစ်ကောင်စီကနိုင်ငံသားအဖြစ်ကနေရက်စဲလိုက်ပါတယ်အခုလိုစစ်ကောင်စီကနိုင်ငံသားအဖြစ်ကရက်စဲကြောင်းကြေညာလိုက်တာဟာတရားမဝင်ဘူးလို့ NUG ဆိုရရဲ့လူအခွင့်ရေးဝန်ကြီးကထောက်ပြဝေဖန်လိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့မြန်မာစစ်ကောင်စီအနေနဲ့ NUG ရဲ့အဓိကဝန်ကြီးတွေဖြစ်တဲ့ပညာကျမ်းမာဝန်ကြီးဒေါက်တာဇော်ဝေစုကာကွယ်ရေးဝန်ကြီးဥယျာဉ်မွပြည်ထောင်စုနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးလွင်ကိုလတ်နိုင်ငံခြားရေးဝန်ကြီးဒေါက်စင်မာအောင်ဆက်သွယ်ရေးနဲ့သတင်းနည်းပညာဝန်ကြီးဦးထင်လျောင်လူ့အခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းအပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဒေါက်တာဆဆာတို့ကိုအခုလိုနိုင်ငံသားအဖြစ်ကရက်စဲကြောင်းချိန်ညားလိုက်တာပါဒါအပြင် NUG ရဲ့အမျိုးသမီးနဲ့လူငယ်ကလေးရေးရာဒူဝန်ကြီးဒေါ်ဤတင်စာမောင်88ခေါင်းဆောင်တူဖြစ်တဲ့ဦးမင်းကိုနိုင်တကြွလှူရှာသူဦးမျိုးရနောင်သိန်းနဲ့ဤပန်ဆယ်တို့လည်းအခုလိုနိုင်ငံသားအဖြစ်ရက်စဲခံရတဲ့အထက်မှာပါသွားခဲ့ပါတယ်။ဒီပါကိုတရားမဝင်ထွက်သွားပြီးမြန်မာနိုင်ငံရဲ့အကျိုးထိခိုက်တာတွေလှုပ်ဆောင်မှုကြောင့်အခုလိုနိုင်ငံသားအဖြစ်ရက်စဲခဲ့ရတာလို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့တာအပေါ်ထူးခြားမှုကိုမေးရမှာလူ့အခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
ဟုတ်ပြီကျွန်တော်တို့အခုလိုမျိုးဟိုနိုင်ငံသားအဖြစ်ရက်စဲတာကတော့အရင်တုန်းကအဲ့လိုမျိုးနာမည်တွေတက်တာမရှိဘူးဒါပေမဲ့အဲ့ဒီကဘလို့လှုပ်ဆောင်လဲဆိုလို့ရှိရင်တော့နိုင်ငံသားမှတ်ပုံတင်အစ်စ်ကိုပြန်ပြောင်းလိုက်တယ်။အဲ့တော့အဲ့မှတ်ပုံတင်အစ်စ်မှာစီးရင်မပါတဲ့သူကလူလူနိုင်ငံသားအဖြစ်ကနေပေးပြတ်သွားတာပေါ့နော်။အခုဒီတစ်ခါတော့သူတို့ကဟိုလူသိရှင်ညာနောက်တစ်ခါနာမည်ကိုတက်ပြီးတော့လှုပ်ဆောင်တဲ့ချက်ကတော့ဒါနည်းနည်းထူးခြားတယ်။ဆက်မှပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအဲ့ဒီလူတွေရဲ့လှုပ်ဆောင်မှုကိုသူတို့အနေနဲ့ဟိုစိုးရိမ်တာရှိတယ်တုံ့နှုတ်တာရှိတယ်ဒါကြောင့်မလို့ဒီလိုဆက်လက်လှုပ်ဆောင်နေတဲ့နိုင်ငံတကာနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုကြောက်ရွံ့ပြီးတော့ဒါကိုဟန်တားတဲ့အခြေအနေမျိုးလည်းဖြစ်ပါတယ်ခင်ဗျအ
ဲ့ဒီတော့တကယ်တမ်းဘလို့ရွယ်ချက်နဲ့အခုလိုလှုပ်ဆောင်တာဖြစ်နိုင်ပါလဲလို့မေးရမှာတည်တဲ့နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးလွင်ကိုလက်က
သူတို့လုပ်တဲ့ရွယ်ချက်အနေနဲ့ပြောလို့ရှိရင်တော့ဒါကျွန်တော်တို့ဒီလွှတ်တော်ကနေပြီးရွေးကောက်တင်မြှောက်ထားတဲ့ကျွန်တော်တို့ဒီအစိုးရအဖွဲ့ဟာတကယ်တမ်းကျတော့နာဂတ်ဖရနိုင်ငံကိုတိဆောက်ဖို့ရွယ်ချက်ရှိရှိနဲ့တော်လှန်ရေးနိုင်ငံတကာရောက်နေတဲ့နိုင်ငံသားတွေရဲ့ င်အားတွေနဲ့ပူးပေါင်းပါဝင်မှုတွေဒါကြောင့်မလို့ကျွန်တော်တို့အစိုးရအဖွဲ့တွေထဲမှာပါဝင်နေတဲ့အဲသူတွေတဲမှာဆိုလို့ရှိရင်လည်းပဲအဲ့လိုလောလောဆယ်မှာပြပရောက်နေတဲ့သူတွေနိုင်ငံရေးလိုအပ်ချက်အရာလုပ်နေကြရတာတွေရှိတယ်ဒါကဒီအစိုးရအဖွဲ့ဝင်နေနဲ့ပတ်သက်ပြီးတော့ဒီဥပဒေကြောင်းအရာဟိုရှာကြံပြီးတော့ဗောနော်တိုက်ခိုက်လို့တဲ့ရည်ရွယ်ချက်နဲ့ဟိုဆောင်ရွက်နေတယ်လို့ပဲဟိုကျွန်တော်မြင်ပါတယ
်ဒါအပြင်ဥအောင်မြုံမင်းကလည်းစစ်ကောင်စီအနေနဲ့အခုလိုလုပ်ပိုင်ခွင့်မရှိဘူးလို့ကန့်ကွက်လိုက်ပါတယ
်အမှန်တော့နိုင်ငံသားဥပဒေနိုင်ငံသားဖြစ်ပေဖြစ်တာမပဲဖြစ်ဘူးဆိုတာကနိုင်ငံမှာရှိတဲ့တမရကဆုံးဖြတ်တဲ့အရာဖြစ်ပါလိမ့်မယ်နော်ဒါပေမဲ့အခုချိန်မှာတမရရဲ့ဆုံးဖြတ်ချက်လည်းမပါဘူးနောက်တကအခုလိုမျိုးကြေညာတဲ့သူကဟိုစစ်အာဏာသိမ်းဖို့အတွက်ကြိုးပမ်းနေတဲ့အကြမ်းဖက်တပ်ဖွဲ့ဖြစ်တဲ့အတွက်ဒါကတရားဝင်မှုလည်းမရှိဘူးကျွန်တော်အသိမှလည်းမဖြစ်ဘူးကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံဖြစ်တဲ့စိတ်ကိုဘလို့နီးနေမှသူတို့တားဆီးနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံသားတွေရဲ့တာဝန်အတိုင်းမြန်မာနိုင်ငံကောင်းမှုတွေလှုပ်ဆောင်မဲ့စိတ်သက်ကိုလည်းကျွန်တော်ဘယ်တော့မှတွေးရင်သွားမှာမဟုတ်ပါဘူ
းဒီနေရာမှာအပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကလည်
းတခြားနိုင်ငံသူနိုင်ငံသားဖြစ်ချေကျွန်တော်မှဖြစ်နိုင်ခွေတွေမြဲ့စုတယ်ဒါပေမဲ့လည်းဒီလိုခွေတွေကိုကျွန်တော်ကလို့ဝမယူဘဲနဲ့ကျွန်တော်ကိုယ်တိုင်ကမြန်မာနိုင်ငံကိုတိဆောက်ချင်တဲ့မြန်မာနိုင်ငံသူနိုင်ငံသားဖြစ်ရတာကိုထာဝရကိုယူပြီးတော့ကျွန်တော်အလုပ်ကမြန်မာနိုင်ငံသားအဖြစ်နဲ့တော့ထာဝရဒီမဲမှာပဲရှိမှာပဲဆိုတော့ဒီနိုင်ငံရဲ့အကြတဲ့ကြောင့်ဘာမှဒါကိုဆုဖြတ်ပိုင်ခွင့်မရှိတလို့ကျွန်တော်အနေနဲ့လည်းဒါသူတို့လှုပ်ချက်ကြောင့်ထိခိုက်နေတာစေမဲ့အကြောင်းအရာတစ်ခုမှလည်းမရှိပါဘူး
။ဒါအပြင်1982မြန်မာနိုင်ငံသားဥပဒေလုပ်ပိုင်ခွင့်ရလုပ်တာပါလို့စစ်ကောင်စီဘက်ကပြောတာကိုလည်းဝန်ကြီးဦးလွန်ကိုလက်က
ဒီ82ဒီနိုင်ငံအုပ်တွေနဲ့ပတ်သက်ပြီးကိုးကားခဲ့တာလည်းရှိတာပေါ့တကယ်တော့ဒီနိုင်အဲ့ဒီဥပဒေကိုယ်တိုင်ကိုကဒါဟိုအများကြီးပြင်ဆင်ရအောင်မဲ့ဥပဒေတစ်ခုဖြစ်တယ်ပေါ့အဲ့တော့ဒီဥပဒေကိုအခြေခံပြီးတော့ဆွဲတယ်ဆိုတဲ့ကိစ္စမှာလည်းဒီကျွန်တော်တို့ကအခုဆိုရင်နိုင်ငံအသစ်တည်ဆောက်ဖို့အတွက်တော်လိုင်းရေးတရားလုပ်နေကြတာပေါ့နော်ဒါကြောင့်မို့လို့ဒီနိုင်ငံအသစ်ကိုအထောက်ပံ့မဖြစ်တဲ့ဒီယူဆတွေတမိုးဆန်တွေပေါ်မှာအခြေခံထားတဲ့ဥပဒေကိုကိုးကားနေတာကလည်းဒါအတိတ်ပဲမရှိဘူးပေါ့နော်ဟိုဒါကြောင့်မို့လို့ဟိုပုံတည်းမျိုးစုံနဲ့ဒါပြည်သူကတင်မြောက်ထားတဲ့အစိုးရတရရဲ့ image ကိုဟိုကြောက်အောင်စ조사နေတဲ့စ조사မှုပဲဖြစ်တယ်ဒါပေမဲ့ဒီစကားဆောက်ကိုပြည်သူတရလုံးလက်မခံတဲ့အတွက်ကြောင့်မို့လို့ဒီစ조사မှုဟာလည်းဟိုအရာထင်စားအကြောင်းမရှိပါဘူး
တကယ်တော့စစ်ကောင်စီအနေနဲ့အဓိကဆန့်ကျင်လှုပ်ရှားသူတွေရဲ့နိုင်ငံခြားခီးသွားလက်မှတ်တွေကိုတင်စီခဲ့တာနဲ့နေအိမ်တွေကိုချိတ်ပိတ်တာအပြင်အခုနိုင်ငံသားအဖြစ်ကရစဲမှုတွေကိုလှုပ်လာခဲ့ရမှာနောက်ထပ်လည်းဆက်လက်ဖော်ထုတ်ကြီးညာသွားမယ်လို့ထုတ်ပြန်ထားပါတယ
်ကိုဝင်းမင်းပြောပြသွားတော့ပါခင်ဗျာမကြခင်မှာဒီထိုင်းနယ်စပ်တကြောမှာစစ်ပေးရှောင်ပြည်သူတွေ9000လောက်တိုးလာတဲ့သတင်းပေးပို့ချက်ကိုမတင်ပြခင်လျှက်စစ်မီးပြတ်တောက်ဒုက္ခရောက်တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံမှာလျှက်စစ်မီးတွေနေ့စဉ်ပြတ်တောက်နေတာကြောင့်ပြည်သူတွေရဲ့နေ့စဉ်လုပ်ငန်းထိခိုက်နေရတယ်လို့ဒပိုင်းတနိုင်စီဝါရေးလုပ်ငန်းလုပ်ကင်သူတွေအခက်အခဲရင်ဆိုင်လာရပါတယ်မီးစက်တွေရှိနေကြပေမဲ့လည်း73စီစည်းကမြင့်နေတာကြောင့်လုပ်ငန်းလည်ပတ်ဖို့အခက်အခဲကြုံနေရတာဖြစ်ပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုငိမ့်ချန်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံတွင်းကမြို့နယ်တော်တော်များများမှာတနေ့ကိုလျှက်စစ်မီးတစ်ကြိမ်မကပြတ်တောက်နေပြီးပြတ်တောက်ချိန်ကြိုမသိရတာကြာမြင့်နာတွေကြောင့်ပြည်သူတွေရဲ့နေ့စဉ်လုပ်ငန်းခွင်တွေထိခိုက်နေပါတယ်မီးပြတ်ချိန်ကြာမြင့်ပြီးပုံမှန်မီးပြတ်ချိန်ခံမှန်းလို့မရတာကြောင့်လုပ်ငန်းခွင်မှာဆုံးရှုံးမှုတွေများလာတယ်လို့ဝင်ငွေတွေလည်းထိခိုက်လာတယ်လို့အချုပ်ဆိုင်လုပ်ငန်းလုပ်ကိုင်တဲ့ဒေါ်အေးမုံကပြောပါတယ်
။တခါပြင်း၄နိုင်၅နိုင်ပုံမှန်မရှိဘူးပြည့်စင်နေချင်းပြတ်သွားလာချင်းနေချင်းလာတယ်တခါပြင်းတော့၄နိုင်၅နိုင်ကြတယ်။မရဘူးချင်းလုံးလို့မရဘူးဆက်ချုပ်ကလုံးဆိုတော့မိကမှမိကကြိုက်ရတယ်လို့ကားတယ်လုံးရတယ်အဲတော့မိကလာတော့မလုံးရဘူး။ကိုလုံးမိဘထိခိုက်တာပေါ့မိကမှလုံးရတယ်လို့ဆိုတော့အင်ဂျီထုတ်တဲ့လုံးကမိကမှပြီးတာပြီ။မင်းမလာတော့မပြီးသေးဘူးတော့ထိခိုက်တာပေါ့
စီးပွားရေးလုပ်ငန်းလုပ်ကင်သူတွေအနေနဲ့မီးပြတ်တဲ့အခါသုံးဖို့မီးစက်တွေရှိပေမဲ့လည်းမီးစက်တွေထည့်ရတဲ့73စီဈေးကလည်းမြင့်တက်နေတာကြောင့်အခက်တွေ့နေရပါတယ်ဒီအခက်ခဲကိုရန်ကုန်မြို့သူဝနာဈေးအနီးမှာအလားပြင်ဆိုင်ဖွင့်ထားတဲ့မတ်ချောစုကအခုလိုပြောပါတယ
်ဟောထိခိုက်မှုတွေကတော့အများကြီးရှိတာပေါ့နော်ဘာလို့ဆိုတော့စီးပွားရေးတက်နေရောလေမီးစက်တော့ရှိရတယ်ဒါပေမဲ့စီးပွားရေးတက်တော့အဆင်မပြေဘူးပေါ့နော်အားကြောင့်ပေါ့နော်လုံးငန်းမိုင်းမှာဆိုရင်မိကကြတော့တနေ့ကဘင်းငန်းနိုင်လောက်ပြတ်တယ်ပြီးမှမီးပြတ်လာပါတော့။အဲ့ခါကျရင်အတည့်နဲ့ကြတော့နင်းကတိကတောက်ဖြစ်တာပါတော့
။မီးပြတ်ရင်ရေရဖို့ပါခက်ခဲသွားတဲ့အတွက်သူတို့လိုအလှပြင်ဆိုင်တွေကပိုပြီးဒုက္ခရောက်ရပါတယ်
။ရ မိဆက်ကလည်းမြဲမ်းမရဘူးပေါ့နော်တခါတလေကြာချစ်ပြတ်တာတော့ဘာလို့ရှိရဆိုတော့ချွန်အန်တယ်ဆိုပြန်လှည့်လဲရတဲ့ဟာလေးရှိရပေါ့နော်ဒီခါကျတော့အများကြီးတော့နက်နာမှုလေးရရှိတာပေါ့ခက်ခီးရဟောက်အလုံးလုံးနေတဲ့မိဆက်တော့မိပြတ်သွားတဲ့ခါကျတော့အန်တယ်အားနာရရပေါ့နော်ဒီစောင့်ခံရတော့ဘာလို့လေးရှိရဟဲ့မျိုးပြပစီခြင်းဘူးပေါ့နော်အဓိကတော့ဘလောက်ကမိနေပဲလုံးလုံးနေရတဲ့အတွက်ကြောင့်ရှင်ရလည်းမြန်းရှိမှလေးဖြစ်မှာပေါ့နော်မင်းလာရောရေလေးဆင်မပြေတော့လေအကြောင်းမင်း24နာရီအောင်လုပ်ပေးပါလို့ပြောချင်ပါရှင့
်ရခိုင်ပြည်နယ်မှာဆိုရင်လည်းတနေ့ကို2ချိန်လောက်လျှက်စစ်မီပြတ်တောက်နေပြီးတစ်ခါပြန့်ရင်အနည်းဆုံး6နာရီလောက်ကြာတာမို့ဒေသခံတွေရဲ့လုပ်ငန်းတွေထိခိုက်နေပါတယ်ရုံးချိန်အတွင်းမီးပြတ်တာကြောင့်အလုံးမတွင်ကျေယုံတာမကအကုန်ကြတွေလည်းများနေတယ်လို့စစ်တွေမျိုးကပုပ်ပလိကဝန်ထမ်းတို့ကပြောပါတယ
်ဟိုအဓိကတော့မီးပြတ်တဲ့အချိန်မီးစနိုးရတာဘို့လို့အဲမိစနွားရခါတော့ကိုစေးလုံးဒီစီစေးတွေကတက်လို့ရှိတယ်ဈေးတက်တော့နည်းနည်းခက်ခဲတော့ဖြစ်တာပေါ့ဖြစ်တာကလည်းတနေ့မှတစ်ချိန်နဲ့မဟုတ်ဘူးအချိန်တစ်ခါတည်းတစ်ချိန်နှစ်ချိန်နှစ်ချိန်ဆက်ပေါ်တဲ့နေ့တွေရှိတယ်ဆိုတော့အခါပြည့်လည်း3နာရီ4နာရီကြာအဲ့တော့ညတဲ့ဘက်ပဲပြတ်တယ်ရုပ်ရှင်မဟုတ်တဲ့ရှင်တွေမှာပြတ်တာကတော့တိတ်မရိတာပဲရုပ်ရှင်တွေမှာမပြတ်တာတွေပါကြာတော့ကိုချက်ကျပုံများတာပေါ့
စွန့်ရင်မလုံလောက်မှုကြောင့်2021အောက်တိုဘာလကစပြီးလျှက်စစ်မီးဖြတ်တောက်တာအလှည့်ကျမီးပေးတာတွေစဖြစ်ခဲ့ပါတယ်မြို့နယ်အလိုက်မီးပြတ်ရမယ့်အချိန်တွေကိုစစ်ကောင်စီကအစပိုင်းမှာကြိုတင်အတိပေးခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့အတိပေးတာမရှိတော့သလိုမီးပြတ်တဲ့အချိန်ရေအတွက်လည်းပုံများလာပါတယ်။ဓာတ်ဆီဈေးကလည်းအခုလောလောဆယ်မှာတလီတာကို2000ကျော်ဖြစ်နေတာကြောင့်မီးပြတ်လို့မီးဇက်ကိုအားကိုးရသူတွေပိုပြီးအခက်ကြုံနေရပါတယ်ခင်ဗျာ
။ကိုညင်းညမ်းဖြစ်ပါတယ်ခင်ဗျာ။ဒီချင်းပြည်နယ်ကဒုက္ခသည်တွေကိုမီးဇိုရန်အစိုးရကဆက်ပြီးကူညီမဲ့အကြောင်းကိုမပြောခင်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA တို့တိုက်ပွဲဖြစ်ပွားနေတဲ့ KNP နဲ့ KNU ထိန်းချုပ်ရာဒေသမှာဘေးလွတ်ရာပြေးနေရတဲ့ဒုက္ခသည်ပေါင်းက9000လောက်ရှိလာတယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ကပြောပါတယ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်တာလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ်ဗျာ
ကရင်ပြည်နယ်အတွင်းက KNU ထိန်းချုပ်ရာဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တို့ကြားတိုက်ပွဲတွေရှိနေတာမှာ KNU တပ်မှငါထိန်းချုပ်တဲ့ဒေသတွေမှာတော့ဖေဖော်ဝါရီလအတွင်းတိုက်ပွဲပေါင်း300ကျော် KNU တပ်မှတထိန်းချုပ်တဲ့ဒေသဘက်မှာတော့တိုက်ပွဲပေါင်း90နီးပါးဖြစ်ခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကြေးရွာတွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အိုအိမ်ပြည့်ထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်9000လောက်ရှိတယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပြပါတယ်
။ဒီကျန်းယူထဲရှောင်းနိုင်မီဆက်မရှိတဲ့ခရင်ကုန်ကုစလုံးနီးပါးမှာတော့ IDP တွေရှိနေတာပေါ့နော်။ကျွန်တော်တို့ဒီတက်မှတိမှလည်း9000ဝန်းကျင်တက်မှနှစ်မှလည်းအရင်ထွက်တော့လောလောဆယ်မရှိသေးဘူး။ပုံနဲ့9000မှာဆိုလို့ရှိရင်လည်းများလာတယ်ပေါ့နော်။နာမဆိုလို့ရှိရင်လည်းကပူမေချာမြို့တဲကနေတဲ့ဒီဇိုင်းကလည်းထွက်ပြရတော့ဘာလို့လဲဆိုလို့ရှိရင်သူပြည့်တုံးတဲ့ငါပေရှင်မှာဆိုလို့ရှိရင်နေ့စဉ်ရက်မိဘတိုက်ပွဲတွေဖြစ်ပေါ်နေတယ်ကျန်တိခတ်မှုတွေဖြစ်ပေါ်နေတဲ့အပေါ်မှာတော့ဒီမြန်ကြီးဘုဘချမ်းမှာဆိုရင်လုံးကတော့ငါထောင်ဝန်းကျင်ပေါ့အခုကထပ်ပြရတော့တပေါင်းဝန်းကျင်တော့ရှိနေပြီသူလို့ရှိရင်တက်မှငါကိမှတူပြနေတဲ့ IDP လည်းရှိနေသေးတယ်ပေါ့နော်တက်မှဒီဘက်ချမ်းမှာဆိုလို့ရှိရင်လည်းတုံးတောင်းအထက်ရှိတယ်ဒီလိုရှိရင်ကျွန်တော်တို့ဒီတက်မာ6တက်ချမ်းလို့ဆိုလို့ရှိရင်လည်းငါ6ပေါ့နော်တက်ချာနေရာမှာပြည်တဲ့ IDP လည်းရှိတယ်ဆိုတော့တက်မာအကလုံးပေါ့နော်အလုံးတက်မာ IDP တွေကကြတော့ကျွန်မရှိအရာခုနကဝန်ကြီးလောက်တော့ယူဆလို့ရတာပေါ့နော
်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ဖေဖော်ဝါရီလတလထဲမှာပဲတက်မာငါဒေသမှာဒေသခံပြည်သူ6ဦးသေဆုံးခဲ့တာအပြင်မြေမြုပ်ပိုင်းကြောင့်သေဆုံးဒဏ်ရာရတာတွေများလာတယ်ဆိုပြီးစောနန္ဒာစုကပြောပါတယ
်တက်မာငါဘက်ချမ်းမှာဆိုလို့ရှိရင်တော့လက်နက်ကြီးပစ်ခတ်မှုကြောင့်မလို့တိုက်ခိုက်သေဆုံးတဲ့ဒေသခံတွေရှိတယ်လို့မျိုးမြေမြုပ်ပိုင်းကြောင့်မလို့လည်းတိုက်ခိုက်သေဆုံးတဲ့ဖြစ်ရတယ်လည်းရှိတာပေါ့နော်
စစ်ပွဲဖြစ်ရာဒေသတွေမှာစစ်တပ်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါမြေမြုပ်ပိုင်းအုံပြူတာတွေရှိတယ်ဆိုပြီးနိုင်ငံတကာမြေမြုပ်ပိုင်းတားဆီးရေးလှုပ်ရှားနေတဲ့အဖွဲ့တွေကထောက်ပြပြီးမြေမြုပ်ပိုင်းတွေမတုံးဖို့တောင်းဆိုထားကြပါတယ်။ KNU ထိချုပ်နယ်မြေတွေကဖာပွန်ကမမောင်ကော့ကရိတ်တထုံစတဲ့မြို့ပေါ်နေရာတွေမှာလည်းတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူရာနဲ့ချီပြီးနေစဉ်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဖာပွန်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့မြို့ပေါ်လူနေရပ်ကွက်တွေအထိပြီးခဲ့တဲ့လကလက်နက်ကြီးတွေကြားရောက်ခဲ့လို့ဒေသခံတချို့သေဆုံးခဲ့ပါတယ်ရှင်။
V VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဒီအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်။အခုတော့ဒီစစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်တဲ့နောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာစစ်တအနာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့စစ်ပြေးဒုက္ခသည်တွေကိုအခက်အခဲမရှိနေရေးထိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဆက်လက်ကူညီဆောင်ရွက်ပေးသွားမှာဖြစ်တဲ့အကြောင်းမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်အစည်းအဝေးမှာပြောကြားခဲ့တယ်လို့မီဇိုရမ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ကနေတဆင့်မီဇိုရမ်ဘက်ကိုထွက်ပြေးနေသူတွေဆက်ပြီးတော့ရှိနေသေးပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။စစ်ပေးတံကြောင့်မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုဆက်လက်အကူအညီပေးဆောင်သွားမယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဖူဇိုရန်ထန်းကာပြည်နယ်လွှတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒီနေ့အစိုးရအနေနဲ့ရောက်လာတဲ့ဒုက္ခသည်တွေကိုခိုးလုံနိုင်ရေးလှုပ်သွားပေးမယ်လို့ပြောကြားခဲ့ကြောင်းမီဇိုရမ် NGO United for Democratic Myanmar တို့ဖက်အသွင်းရေးမှူးကိုရစ်ချက်ကပြောပါတယ်
။ခုလောလောဆယ်မှာတော့မီဇိုရမ်မှာဒီဆက်တော်စီဝတီလုပ်နေတာပေါ့နော်။အဲဒီမှာအတိတ်ကပါတီကနေပြီးတော့မှဒီရှောင်းနဲ့ပတ်သက်တဲ့ချက်နဲ့ဒုမီမြန်တဲ့ခါမှာမီဇိုရမ်ပြည်ဝင်ကြီးချုပ်ကနေပြီးတော့မှမီဇိုရမ်မှာရောက်နေတဲ့ဆက်အဲ့ဒီဆောင်ရည်ကိုတန်တဲ့ဆိုဆက်လက်ပြီးတော့မှဦးကြီးတောင်းရပေးသွားမယ်ဆိုပြီးတော့မှပြောထွက်လာတယ်။ဆိုတော့မီဇိုရမ်မှာနေတိုင်းနဲ့အခိုက်အတွန်းမှာဘာမှစိုးရိမ်ပြမရှိအောင်ဘာမှဒီဒီတော့ကမရှိအောင်ဒီနေ့အတွက်ဒီမီဇိုရမ်မှာစိုးရိမ်နေတဲ့တောင်းရည်ကိုဆောင်သွားမယ်ဆိုပြီးတော့မှလေပြောသွားတာရှိတယ်။
ဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့ပြည်နယ်လွှတ်တော်အစည်းအဝေးမှာအတိုက်အခံ INC ပါတီလွှတ်တော်ကိုယ်စားလှယ်ကမြန်မာဘက်ကရောက်လာသူတွေနဲ့ပတ်သက်လို့မေးမြန်းခဲ့တာကိုပြည်နယ်ဝန်ကြီးချုပ်ကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်မီဇိုရယ်ပြည်နယ်ဘက်ကိုထွက်ပြေးခုန်လုံသူတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်။အဲ့ဒီလိုရောက်လာသူတွေကိုမီဇိုရန်ပြည်နယ်အစိုးရကအကူအညီပေးနေတာတွေနဲ့ပတ်သက်လို့လည်းကိုရစ်ချက်ကအခုလိုပြောပြပါတယ်။
ဒီကအစိုးရအနေနဲ့ကတော့လိုအပ်တဲ့အကြေးဒီစီရနေတဲ့စစ်တို့ကငွေပန်းနဲ့ပြည်ခဲ့ဟာရှိတယ်။သူကတော့ဒီစိတ်ရိုက်ကလေးနဲ့တော့ပေးထားရတော့ရှိတယ်
။အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စည်ရင်းမှတ်တမ်းအရမြန်မာနိုင်ငံကနေထွက်ပြေးတင်းရှောင်လာသူ2400ကျော်ရှိတယ်လို့မီဇိုရမ်ဝန်ကြီးချုပ်ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိတာကြောင့်ဗဟိုအစိုးရအနေနဲ့မြန်မာဘက်ကဒုက္ခသည်တွေကိုတိုက်ရိုက်ကူညီလို့မရပေမဲ့မီဇိုရမ်ပြည်နယ်အစိုးရအဖွဲ့ကနေတဆင့်ကူညီထောက်ပံ့ပေးဖို့ဝန်ကြီးချုပ်နရန္ဒရာမိုဒီကတောင်းဆိုထားပါတယ်။ချင်းမိနယ်အပြင်သခိုင်းထဲမှာစစ်တပ်ရဲ့တိုက်ခိုက်မှုတွေအရှိန်မြင့်လာတဲ့အတွက်ချင်းမိနယ်ကနေတဆင့်မီဇိုရမ်ဘက်ကိုထွက်ပြေးခုန်လုံသူတွေအခုထိရှိနေစေလို့ချင်းအရေးလေးလာသူကိုထောင်ကပြောပါတယ်
။တိုက်ပွဲတွေကပူပြီးတော့ဖြစ်လာနေတော့ချင်းပြည်နယ်ရဲ့ချင်းနီးကထူးဆစ်ဆင်မှုတွေစိတ်ကောင်းစရလဲအင်အားလုံးကြီးနဲ့ထူးဆစ်ဆင်မှုတွေလှုပ်လာတယ်။သူတို့ကချီတက်လာလမ်းကြောင်းတစ်လျှောက်မှာမြို့ရွာတွေကိုဖျက်ဆီးတာ၊မီးရှို့တာအားလုံးမျိုးတွေတကုံလှုပ်တော့ပြီးတော့တိုက်ပွဲတွေကလည်းပူပူပြီးတော့ပြင်းထန်လာတော့တော်တော်များများကတော့သူတို့သူရင်တက်ကြောင်မလို့အနည်းဆက်ဆုံးကဒါချင်းပြည်နယ်နယ်ဆက်နယ်နမိတ်ချင်းချစ်ဆွေမျိုးမျိုးဆောင်ဘက်ကိုဒီကဟိုထွက်ပြေးနေရတာပေါ့နော်။အခုလည်းမျိုးဆောင်ဘက်ကိုနေ့စဉ်နဲ့များဒါသူတို့ဝင်နေကြတာပဲ။မျိုးဆောင်ကိုအဓိကတိတ်ချောင်နေတဲ့ဒီကခံနေရတော့ဟိုပလဲဝဘက်ကဟာတွေလည်းပါတယ်အော်ပြီးတော့မတူပြီးချန်တလန်အဲ့ဘက်ကအားရလဲပါတယ်ပေါ့နော်ကလေးမျိုးကတော့တိုက်ပွဲအရင်မပြင်းထန်ခင်ကလေးကနေဒီကခံတုံးများတော့မီဇိုရမ်ဘက်ကိုထွက်ပြေးတိမ်းရှောင်ကြတာပေါ့နော
်မီဇိုရမ်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံဖို့မီဇိုရမ်ပြည်နယ်အစိုးရက Refugee ID ကတ်တွေထုတ်ပေးနေပါတယ်မြန်မာစစ်ဘေးရှောင်တွေဟာမီဇိုရမ်ပြည်နယ်မြို့တော်အိုက်ဇောမြို့အပါအဝင် KI 17ခုမှရှိတဲ့ဒုက္ခသည်စခန်းတွေမှာဖြန့်ကျက်နေထိုင်ကြပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပြည်နယ်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေဘာသာရေးအသင်းအဖွဲ့အစည်းတွေကနေကူညီပေးနေပါတယ်ခင်ဗျာ
အိန္ဒိယနယ်စပ်ကဒီချင်းဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ burmese.voanews.com အင်တာနက်စာမျက်နှာမှာလာရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်လို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်
မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီခင်ဗျာ မင်္ဂလာနံနက်ခင်းဖြစ်ကြပါသည် VOA ကနေစနေနေ့မနက်ခင်းအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ32 kHz 9335ဒီ kHz 9383ညလိုင်းနိုမီတာ49 kHz 6153ညကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍနဲ့အဲ့ဒီအရာတွေမတိုင်ခင်မှာအမျိုးသမီးကန္ဓာကိုအရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်။ကယားပြည်နယ်၊ကရင်နီပြည်နယ်လို့လည်းခေါ်တဲ့ဒီဖေဖော်ဝါရီ20ရက်နေ့တုန်းကသူနဲ့အတူ DPP သတင်းတောက်ကိုခွန်ဇော်ဦးနဲ့လူငယ်ចောင်းသားတူဦးတို့ဒေသခံလက်နက်ကင်အဖွဲ့ဖြစ်တဲ့ KZG ကနေနေမှလာရောက်ဖမ်းဆီးသွားတာခံရပြီးရိုက်နှက်ညှဉ်းပန်းခံခဲ့ရတယ်လို့မြန်မာနောင်သတင်းဌာနအလို့သတင်းတောက်မတ်မြတ်မိုးသူကပြောပါတယ်ဒီနောက်ဒီလို့ပြောပေမဲ့လက်မခံပဲဒလန်ဒီအဖြစ်ဆွဆွဲပြီးတော့လက်နဲ့သုံးညှဉ်းပန်းနှိပ်စက်တာခံရတယ်လို့မတ်မိုးမြတ်သူကဆိုပါတယ်။ KGZ အဖွဲ့ကတော့ဖမ်းဆီးခံရသူတွေပြောသလိုဆူဆူရွရွရိုက်နှက်ခဲ့တာမျိုးမရှိဘူးလို့တုံ့ပြန်ပါတယ်။မတ်မိုးမြတ်သူကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေတင်ပြထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
KYL နဲ့တရရည်ည၈နာရီခွဲဝင်ကျင်ကကျွန်တော်တို့ယူတဲ့ကန်လောက်ခောက်တယ်။အော်တနက်တင်နဲ့ဝိုင်းပြီးချိန်ထားတယ်လူရောက်နေစလောက်လာတယ်ပေါ့။ကျွန်တော်တို့ဘေးနားမှာရောက်လာတာ9ယောက်လောက်ရှိတယ်။တကားဖွင့်ပေးလိုက်ပြီးတဲ့အချိန်မှာကျွန်တော်တို့တနက်နဲ့ချိန်ထားပြီးစစ်တဲ့လူက5ယောက်ရှိတယ်။ကျွန်တော်တို့အိမ်ထဲဝင်သွားတဲ့လူကလည်း5ယောက်ဝင်သွားတယ်။ကားနဲ့ဒီကျွန်တော်တို့နေတဲ့ခြံထဲကိုပတ်ပြီးနေတဲ့လူကလည်း၄၅၀ယောက်လောက်အဲ့လိုမျိုးဝင်သွားတယ်ပေါ့ကျွန်တော်တို့ကတရင်တော့ပါဘာအကြောင်းရှိလို့စစ်ဆေးနေတာလဲဆိုစစ်ဆေးဖို့လိုတယ်ဟုတ်ကဲ့ပါစစ်ဆေးပါပေါ့ဒါပေမဲ့ဘယ်ထွက်လဲပေါ့ကျွန်တော်တို့လာစစ်တာကြည့်လိုက်တဲ့အချိန်မှာဘာတစ်စိတ်လည်းမပါဘူးဘာဖြစ်လို့လာစစ်တယ်လဲဆိုဘာမှမမေးနဲ့တဲ့အိမ်မောတက်တယ်ကျွန်တော်တို့ပြည်သူတွေဝုန်းဝုန်းနဲ့လှုပ်တဲ့ခါကျတော့အဲ့ဒီမှာအော်ဘာဖြစ်လို့အလောက်ထိတင်းတင်းတင်းလှုပ်ရလဲပေါ့စစ်လို့ရပါတယ်ဒါပေမဲ့ပြည်သူတွေလှုပ်လို့ရတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်တို့ဟုတ်ဒီလိုမျိုးအတင်းကြီးဒီတနက်တွေနဲ့ဘောင်းချိန်ထားပြီးဘောင်းကဒီလိုမျိုးပြောနေလဲပေါ့ကျွန်တော်တို့မေးတော့ကွန်ပလိန်မတက်နဲ့ပေါ့ဒါငါတို့ကြည့်နေငါတို့နေရာပေါ့နော်ငါတို့ပိုင်နေပေါ့မင်းတို့ဘာမှမပြောနဲ့မင်းတို့ပြောတဲ့လူကိုခေါ်လိုက်ဆိုပြီးတော့ခေါ်ခိုင်းတယ်ခေါ်ခိုင်းတယ်အဲ့ဒီလူကြီးတွေကရောက်လာမယ်လို့ဖုန်းချိတ်လို့ရတယ်အဲ့ဒါမှဖုန်းချပြီးသွားတဲ့အချိန်မှာကျွန်တော်တို့ဒေါက်ချောက်ပဲသူကမေးနေတယ်ဘာလို့လဲဟိုတင်းတောက်ကပြပေးအတင်းသွင်းတော့ကပြတောင်းတယ်မရှိဘူးတင်းတောက်ကကြည့်ရမှာပေါ့ဆိုလိုက်ရှိတယ်ဆိုရင်ကျွန်တော်တို့ဒီမှာသတင်းတင်ထားတာရှိပါတယ်ပြီးကျွန်တော်တို့ကိုယ်မှာကျွန်တော်တို့တင်ထားတဲ့သတင်းတက်တွေရှိပါတယ်ဒီမှာဘေးကိုရပေါ့။အဲ့ဒါကိုသတင်းတော့ဆိုရင်သတင်းတော့ကတ်ရှိရမယ်ပေါ့။ပြဆိုပြီးကျွန်တော်တို့ကျွန်တော်ကဇုတ်ပြထိုင်နေ။မရဘူးပြစရာမရှိလို့မရတဲ့အဆုံးမှာအဲ့ဒီလူကြီးကလာတဲ့အထိမဆောင်မင်းနဲ့ကျွန်တော်တို့ဖမ်းလိုက်တဲ့သူတို့ရဲ့ကောင်းဆောင်ကပေါ့နော်ဖမ်းခိုင်းနေဟိုစက္ကန့်ကိုခေါ်သွားတယ်။သူကစက္ကန့်ကိုမရောက်ခင်လမ်းမှာကလေးကစက္ကန့်ရောက်ရင်ဘယ်လိုလုပ်မယ်ဆိုပြီးတော့ကြိမ်းမာနေပေါ့နော်။အဲလည်းရဆိုင်ရဲ့ရှိတဲ့မိန်းကလေးတွေကိုခေါ်လိုက်အဲ့လေဆိုရှင်မင်းကလေးကမရှိဘူးတဲ့အဲသူတို့ချင်းချင်းပဲပြောလို့ပေါ့အဲ့ဆိုရင်လဲအဲရှိတဲ့လူကိုခေါ်လိုက်ပါပေါ့ကိုယ့်ကိုယ်ပဲလုပ်မယ်ဆိုပြီးရောက်တာနဲ့ကျွန်တော်တို့ကိုအရန်အေးနေတဲ့အချိန်ည9နာရီကျွန်တော်အင်ဂျင်ချုပ်လိုက်နေချက်ပြီးတော့တမန်ကလေးမှထိုင်ခိုင်းနေထိုင်ပြီးမထိုက်တော့ခေါ်လိုက်တယ်ကျွန်တော်မျက်လုံးတွေကိုလုံးဝစီးပြီးအဲ့ဒီမှာစပြီးတော့ကျွန်တော်တို့နှိပ်ဆက်တယ်ရိုက်တယ်ပေါ့နော်ဘာဖြစ်လို့ငါတို့ကိုဘယ်ဖက်ရလို့ပြန်မေးတာလဲဆိုပြီးတော့လဲရိုက်တယ်ဟိုဒင်းတော့ဆိုတော့ဟုတ်ရဲ့လားဆိုပြီးတော့ရိုက်တယ်ကျေးတော့လည်းရိုးရိုးမဟုတ်ပဲနဲ့ယောက်ျားလေးတွေကနေမှ10ဖက်နဲ့ပဲခေါင်းလေးကြီးပဲကန်တယ်နာရီကိုကန်တယ်ညရင်သားကိုကန်တယ်ဒါပေမဲ့သူတို့အဲ့လိုအသေးအတန်ရိုက်နေတဲ့လူ3-4ယောက်တော့ကထိုင်လဲတယောက်ကရှေ့သွားတယ်ကန်ခဲ့လိုက်နောက်တယောက်ကရှေ့သွားတယ်ကန်ခဲ့လိုက်လုံနေတဲ့အချိန်မှာလာတားတဲ့ကလေးတွေလည်းရှိပါတယ်တယောက်ကတားပေမဲ့တားတဲ့အချိန်တစ်ချက်ရက်သွားရင်ပြီးရင်တစ်ခါဝလုံးနဲ့တစ်ခါခါပြန်ရိုက်တယ်နောက်တယောက်ကလာပြန်တားတယ်မရိုက်နဲ့လို့ဆိုပြီးလာတားတယ်သူတို့တားတဲ့လူတွေရှိပါတယ်သူတို့ထဲမှာကျွန်တော်တို့ကသူတို့စခန်းမှာကျွန်တော်ဒီခေဝင်ကျွန်တော်ကျွန်တော်ကိုနှိမ့်ဆက်တယ်ပိတ်မကြခင်ပါဘူးကျွန်တော်တို့ကိုဒီမောလူကြီးတွေရောက်လာတယ်ရောက်လာပြီးကျွန်တော်တို့ကိုလာခေါ်တယ်သူတို့ရောက်တဲ့အချိန်မှာလည်းရိုက်နေတယ်လို့သူတို့ပြောတယ်သူတို့ရောက်နေတယ်ကျွန်တော်တို့ကမသိဘူ
းဆိုတော့ KGC ဘက်ကနေပြီးတော့ဖြည့်ရှင်းတဲ့အထဲမှာကြတော့သူတို့ပြောတာကသူတို့မေးတာကိုကောင်းကောင်းမှုပြန်မဖြေဘူးပူပေါင်းဆောင်ရွက်မှုမရှိလို့ဆိုပြီးတော့သူတို့ပြောတယ်ဒီအတွက်ရိုက်နေတယ်ဆိုတာကိုတော့သူတို့ဝန်ခံထားတယ်ဒါပေမဲ့ရိုက်တယ်ဆိုတာကမှဆူဆူဝါရိုက်နေခဲ့တာမရှိဘူးဆိုပြီးတော့ပြောထားတာလည်းတွေ့ပါတယ်ပြီးတော့ငွေနဲ့ပစ္စည်းတွေယူသွားတယ်ဆိုတာလည်းမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်ဆိုတော့ဒီအပေါ်မှာရောဘာများပြောနိုင်ပါမလဲ
ကျွန်တော်တို့ကိုရိုက်တယ်မရိုက်ဘူးဆိုတာကျွန်တော်တို့လာခေါ်တဲ့ DMOBDF ကတက်တယ်ရှိပါတယ်သူတို့မျက်စိရှိတယ်ကိုရိုက်ပါတယ်
ကျွန်တော်တို့ဒီမှာရှိတဲ့ဒီစီးတန်းဆရာဝန်တွေကနေကျွန်တော်တို့စစ်စစ်ချက်သွားယူထားပါတယ်ဒီမှာစေယုံနေရှိပါတယ်ကျွန်တော်နိုင်ရုံဆိုရင်အတော်တဲ့အနေထမ်းမျိုးရှိတယ်ကျွန်တော်ဒီမှာတမန်ရဲ့ပုံတော့လိုက်ကာလမှာဘလို့မှမလွယ်ဘူးအဲကျွန်တော်တို့စစ်စစ်ချက်တွေရှိတယ်စိုးစိုးဝါးဝါးရိုက်တယ်မရိုက်ဘူးဆိုတာလည်းတန်းရရရှိပါတယ်စစ်လက်မီးကလည်းတို့ထားတယ်တန်းရရရှိတယ်လူတက်တယ်ကျွန်
ိုက်တာနဲ့ကလေးတွေကတော့လိုက်လို့တောင်ကျွန်တော်တို့တွေ့ရတယ်။နောက်တစ်ခုကျွန်တော်ခုနကဒါကဒီပဲမေးဖို့ပေါ့။ပတ်စံဒိတ်တာဆိုတာကကျွန်တော်တို့ခြေကရှိတဲ့ပတ်စံဝေမောင်းကဘလောက်သူတို့ပြန်ပေးတာဘလောက်ဆိုတာစဖမ်းကလေးကတိတိကျကျမရှိဘူး။ကျွန်တော်တို့လာဖမ်းတယ်မင်းတို့ရဲ့ပစ္စည်းတွေဘယ်မှာလဲ။ရော့ဒီမှာရှိတယ်။ပတ်စံဘယ်လောက်ရှိတယ်။ရော့စပိုင်းတော့ဘလောက်ပြန်ပေးလိုက်တာဘလောက်ဆိုတာမျိုးမပြောပါဘူးပေါ့နော်။ကျွန်တော်တို့ဒီတိုင်းပဲဖမ်းဆောင်လို့ရတယ်။ကျွန်တော်တို့အိမ်ကိုဒီတိုင်းတင်ထားပလိုက်တယ်။အင်းပြီးတော့တရက်လုံးလုံးအဲ့ဒီအိမ်ကဘာပေါ့ကြီးဖွင့်ပြီးတော့အပစ္စည်းတွေဖွင့်ပြီးတော့ဒီတိုင်းထားခဲ့တယ်။နောက်ထပ်အကြောင်းသူညီမလေးရဲ့ဖုန်းကိုသူတို့ယူထားတယ်။ကျွန်တော်တို့ပြန်ပြီးတော့လွတ်သွားတဲ့အချိန်မှာအဲ့ဒီဖုန်းကိုပြန်မပေးလိုက်ဘူး။နောက်နေ့တော့လူကြီးတွေကခင်ဗျားတို့ပစ္စည်းတွေယူထားလိုက်ရလို့ပြောတယ်။ဒီမှာကာယကံရှင်တွေကအဲ့ဒါလာပေးပါလာရှင်းပါလို့ပြောတဲ့အချိန်မှာကျွန်တော်တို့သွားတဲခိုးတဲ့အဲ့ဒီညီမလေးတဲခိုးတဲ့အိမ်အဲ့ဒီအိမ်ခြေထဲမှာဖုန်းလာထားသွားပြီနော်လို့ပြောလိုက်ဆိုပြီးတော့နောက်နေ့ညချင်းနေ့လယ်ကျော်တော့မှအဲ့ဒီဒီကြက်ကတက်ဖက်ဝင်နေတဲ့ကလေးတွေကဒီညီမလေးရဲ့ကျိုးဖို့အိတ်သေးကိုသူတို့ညကယူထားတဲ့ဖုန်းကိုလာပြန်ထည့်ထားတယ်။အဲ့ဒါကိုကျွန်တော်တို့ကမသိဘူး။ကျွန်တော်တို့ပစ္စည်းကျန်တဲ့ပစ္စည်းတော့ပြန်သိမယ်ဆိုပြီးကျွန်တော်တို့ကိုခေါ်ထားတဲ့ဒီဒီမိုဘီတီရဲ့တာဝန်ရှိသူတွေနဲ့ကျွန်တော်တို့အဲ့ဒီအိမ်ကိုသွားကြည့်တဲ့အချိန်မှာအိတ်တာဝန်ရှိသူတွေပါပါတယ်။အဲ့တော့အဲ့ဒီမှာဖုန်းပြန်ရောက်ပြီးတော့အဲ့ဒီညီမလေးဒီမှာရှိနေတယ်။ပတ်စံ30ကျော်မရှိတော့ဘူးလို့သူကပြောမှကျွန်တော်တို့သိတယ်။ဘယ်လိုလဲဆိုတော့ကျွန်တော်တို့ဘယ်လိုမှမပြောနိုင်ဘူး။ကျွန်တော်တို့ဖမ်းနေဒီတိုင်းမှာဖမ်းသွားတယ်ပြီးတော့ဒီတိုင်းမှာပြန်လုပ်လိုက်တယ်ကျွန်တော်တို့စီမှာရှိတဲ့ဒီပတ်စံကဒီလောက်ပဲကျန်တော့တယ်ပေါ့
KGC ဘက်ကသူတို့တုံ့ပြန်ပြောထားတဲ့ဟာတခုမှကြတော့သတင်းတောက်လက်မဲ့မပြနိုင်တဲ့အတွက်တန်တရာရှိတယ်အဲ့ဒီအတွက်မင်းမြန်တာကိုလည်းကောင်းကောင်းမွန်မွန်မဖြေဘူးပေါ့လေဒါသူတို့ဘက်ကပြောထားတာဆိုတော့ဒီသတင်းတောက်လက်မဲ့မရှိဘူးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရောဒါကိုဘယ်လိုရှင်းပြနိုင်မှာမလဲ
ကျွန်တော်တို့ကလက်ရှိအခြေအနေကာလကိုရှင်းပြတယ်ဒီကိစ္စမှာကျွန်တော်တို့ဒီမီဒီယာကကိုင်းမှုဘလို့မှအဆင်မပြေနိုင်ဘူးပေါ့နော်ဒါကြောင့်မို့လဲဒီမှာလာပြီးခိုးလုံတာပါမြန်မာနောင်နဲ့ DVB ဆိုတာကအစိုးရကပိတ်သိမ်းခံရတဲ့တင်းထောင်နဲ့ဖြစ်တယ်ပေါ့မြန်မာနောင်ဆိုရင်လည်းပိတ်သိမ်းခံရတဲ့အပြင်ကျွန်တော်တို့အနာဂတ်မီနလာ3လရဲ့အလုပ်ပြုတ်သွားပြီးသားကျွန်တော်တို့ကဒီတင်းကိုလှုပ်ချင်အောင်အားကြီးလို့ကျွန်တော်တို့တခြားအလုပ်လည်းလုပ်လို့ဘလို့မှအဆင်မပြေတော့တဲ့အတွက်ကျွန်တော်နည်းနည်းပေါက်ပြီးသားဖြစ်နေတာဒီအလုပ်ကိုအလွတ်တန်းအနေနဲ့ကျွန်တော်ဆုံးရှုံးဆောင်မှုကစားလေးအနေနဲ့ကျွန်တော်ပြန်လုပ်နေတယ်ပေါ့နော်အဲ့ဒီမှာလည်းကျွန်တော်မြန်မာနောင်ကိုပြန်ပို့ပါတယ်ပေါ့အဲကျွန်တော်ပြောပြရတယ်ဒီမှာငါရဲ့အနေအထားအရဒင်းတော့ကတိလည်းမဆွဲပြီးသွားလို့မရတဲ့အနေအထားနံပါတ်1ဘုရားလုံးလုံးရေးမပေးပါဘူးပေါ့နော
်ဟုတ်ကဲ့ဒီလူဒီဆရာနာသိမှုနောက်ပိုင်းမှာလာလူငယ်တွေဖန်စီထောင်ချခံရတဲ့တက်ပြက်ခံရတဲ့ဒါတွေကမကြခဏဆိုသူဖြစ်လာတဲ့အခါကျတော့ပြည်သူတွေကြားမှာလည်းလုံခြုံမှုဆိုတာကိုမခံစားရတော့ဝဲနေဒီအချင်းချင်းကြားမှာလည်းသတင်းသမားပဲဖြစ်ဖြစ်တာမန်ပြည်သူပဲဖြစ်ဖြစ်သူကဒလန်ဖြစ်နေမလားဆိုတဲ့တန်တရားနဲ့ချင့်ကပ်ပြောဆိုဆက်ဆံတာတွေကဒီလိုချင်းတွေကပိုဆိုးလာတယ်လို့ပြောလို့ရပါတယ်ဆိုတော့လူတန်းကလည်းကိုယ့်ရဲ့ဒီအသက်ရှင်ရည်တည်ရေးအတွက်အကာအကွယ်ရည်တည်ဖို့ဆိုတာမျိုးကလည်းရှိနေတဲ့အခါကျတော့ဒီလိုကာလမျိုးမှာအခုကိုယ်ကြုံတွေ့ရတဲ့အခြေအနေမျိုးတချိန်ချိန်တော့ကြုံရနိုင်တယ်ဆိုတာမျိုးကိုအရင်ကတွေးမိခဲ့ဘူးသလား
တွေးမိခဲ့ဘူးတာထက်ကျွန်တော်တို့ကိုဒီတရားကျင့်နဲ့ရောက်တဲ့အချိန်မှာဒီလိုနမူနာတွေရှိခဲ့တယ်လို့ဟိုကျွန်တော်တို့ဒရင်မမဖြစ်တဲ့အတွက်ကျွန်တော်တို့ကိုအနီးမဖော်လို့သူဒရင်ရင်းမြစ်တွေကလာပြောတယ်အဲ့ဒီအချိန်မှာလဲကျွန်တော်တို့ကိုယ်တိုင်လဲအမြဲအတိနဲ့နေရတယ်ဘယ်တော့မှငါ့ကိုဟိုတဖိတ်ဖိတ်နဲ့နှီးကပ်တယ်ဆိုပြီးများအဖေကတော့လိုက်တယ်လို့များဆွဆွမလားဆိုတဲ့အတွေးတွေနဲ့အများအားအိပ်ရတယ်တင်းတပုတ်ရင်းရင်လည်းအများအားဒါတွေကိုစွန့်ရင်းနေပဲအလုံးလုံးခဲ့ရတယ
်အခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုပေါ့နော်အမှုမှန်ပေါ်ပေါက်ဖို့အတွက်တန်ကြားထားတယ်ဆိုပြီးတော့မမြတ်မူသူပြောထားတာကိုတွေ့ပါတယ်ဆိုတော့ဘယ်သူတွေကိုဘယ်ကိုဘယ်လိုတန်ကြားထားတာလဲဘယ်လိုအေးအေးယူဆောင်ရွက်မှုမျိုးရှိလာဖို့မျှော်လင့်ထားပါသလဲရှင
်ဒါကလက်မှတ်ပိုင်ဖွဲ့ချင်းရဲ့တို့ UNG ရဲ့ဒီကာကွယ်ရေးဌာနကိုကျွန်တော်တိုင်တယ်ကာကွယ်ရေးဌာနရဲ့တရားရေးကိုသက်ဆိုင်ရာကိုကျွန်တော်ကိုဒါကိုဖြည့်ရှင်းပေးပါဆိုပြီးတိုင်တယ်KSC ဘုံကင်းဒီတိုင်းမှာကောင်းစီမတိုင်းပါနဲ့နောက်ဒီ KSC ပေါ့နော်ဒီပြည်ထောင်စစ်ဒီရဲဌာန CDN ရနေပြီးဖွင့်ထားတဲ့ဒီနေ့ရဲဌာနကိုဝင်ထားပါတယ်ပေါ့ကျွန်တော်တို့အရေးယူမှုဆောင်ရွက်မှုဆိုတာကအစိုးရကသူတို့မျက်နှာပြည်သူလို့လည်းဆန္ဒမရှိတယ်လို့ကျွန်တော်တို့လာတောင်းမှာမဟုတ်လေမလို့ဘူးတခုပါပဲကျွန်တော်တို့လူမျိုးနောက်ထပ်ဘယ်သူ့ကိုမှဒီလိုပုံစံမတည်တာပဲနဲ့မလို့ဘူးညောင်းလဲနေဒီမတည်ကျွန်တော်တို့ကတရင်တော့ပါဆိုတာကိုအစီအဝါလက်ခံဖို့ကျွန်တော်တို့ညောင်းလဲနေဒီဟာပဲညောင်းလဲပြီးကျွန်တော်တို့ ဒီတိုင်ချက်ကိုဖတ်တာဖြစ်ပါတယ်စရရလည်းမီဒီယာမှာရှားပြကိုကျွန်တော်တို့အစီအစဉ်မရှိဘူးသူတို့ဘက်ကကျွန်တော်တို့ကိုကျွန်တော်တို့အသက်လုံးရဲ့ကိုပါချင်းချောက်တယ်ချက်ပြောရင်မင်းတို့အသက်အမမခံဘူးဆိုတာမျိုးကိုမီဒီယာမှာဒီခေါင်းဆောင်ရဲ့အကောင့်မှာကိုယ်တိုင်တင်တယ်တင်လိုက်တယ်ကျွန်တော်အဲ့စကွေရှော့တက်တယ်လေရှိတယ်ပေါ့နော်အားလုံးလို့ကျွန်တော်တို့ကဒီကိစ္စကိုပြန်ဖြေရှင်းတာပါပေါ့
သတင်းသမားတွေအတွက်လက်ရှိအခြေအနေမှာပို့ပြီးတော့ခက်ခဲလာတယ်လို့ပြောနိုင်မလား
ပို့ပြီးခက်ခဲလာတယ်ဆိုတာအဲ့ဘလို့မှနေလို့မရတော့တဲ့အနေထားပါပေါ့နော်ကျွန်တော်တို့ကဟိုဘက်ချမ်းမှာနေရင်ဒီစစ်ကောင်စီနဲ့ကျွန်တော်တို့ပိတ်ထားတဲ့အတွက်ကျွန်တော်တို့ဖမ်းခံရမှာကြောက်လို့ဒီဘက်ကျွန်တော်တို့လွတ်မြောက်နေမယ်လို့တတ်မှတ်တဲ့တကယ်ကိုတော်လိုင်းကြီးကိုဒီဇိုင်းမမတ်အားကောင်းကောင်းနဲ့လုပ်နေတဲ့ဒီနယ်တွေမှာလာနေတယ်။သူပြန်တော့လေစီကန်ရှိရှိလုပ်နေတဲ့အဖွဲ့တွေအများကြီးရှိတယ်လို့ဟိုဒါနဲ့ပတ်သက်ပြီးတော့လက်နက်အပေါ်မှာဟိုယူတူလာတဲ့လက်နက်ရင်ကျင်းမှုဆိုတာကြီးကိုအရန်ကိုဟိုဂုံယူဝေကြောစာတစ်ခုပုံစံမျိုးလုပ်လာတဲ့အပေါ်မှာကျွန်တော်တို့ကနေစရာမရှိတော့ပါဘူးပေါ့။ကျွန်တော်တို့ဘယ်မှာသွားနေရမလဲပေါ့ဒီနောက်ကိုကျွန်တော်ဆက်ပြီးတော့ဟိုလုံးရမလားပေါ့နော်ဟိုဒါပေမဲ့လည်းကျွန်တော်ဒီနောက်လို့ကိုလုံးဝမဆုံးလွတ်နိုင်ဘူးပေါ့ဒီလောက်ဒုက္ခရောက်တယ်ကျွန်တော်ဒီလောက်ခံရတယ်အဲဒါပေမဲ့ကျွန်တော်ဒီနောက်လို့ကိုမဆုံးကျင်ဘူးပေါ့ဟုတ်ဒီနောက်ချင်အပမပါ
မျိုးသမီးကန္နာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုဒီခါဆက်ပြီးတော့တင်ပြကျင်တာကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရွှေပြောင်းအခြေချလာတဲ့အာဖဂန်နဲ့ဒီမြန်မာဒုက္ခသည်တွေကိုဒေသခံတွေကကူညီရတာရုရှားအပေါ်ပိတ်ဆို့တံခတ်မှုတွေစားကျွင်းစားကြံတွေကိုဘယ်လိုသိမ်းဆည်းမလဲစတဲ့အကြောင်းတွေကိုကိုအောင်ကဒီတစ်ပတ်မှာစူးစိတင်ပြထားပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီအေရီးယားဗာဂျီးနီးယားပြည်နယ်စပရင်ဖီးမြို့မှာအာဖဂန်နစ္စတန်ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်အိမ်တော်ပြည်ပေါ်ကတွေလိုက်လံနေရာချထားပေးနေတာပါအာဖဂန်ဒုက္ခသည်အကူအညီပေးအဖွဲ့ RAFDR အခုလိုကူညီလာတာနှစ်တော်ကြာပါပြီ RAFD အဖွဲ့ထူထောင်သူဒန်နီယယ်အော့မန်က
ဆွန်ဒါခရိုက်စစ်ဘီဂန်အင်အော့ဂတ
်ဩဂုတ်လတုန်းကအလူရဲ့ထွက်ပြေးနေကြခြင်းအားလုံးနဲ့ထပ်တူကျွန်တော်တို့လည်းစိတ်မကောင်းဖြစ်ရပါတယ်။ဒါကြောင့်တခုခုလှုပ်ပေးဖို့နီးလန်းရှာရင်ကျွန်တော်တို့လူမှုအတိုင်းအဝိုင်းအတွင်းကလူတွေနဲ့စူးစီးပြီးစစ်ပွဲတွေကထွက်ပြေးလာတဲ့အာဖဂန်တွေကိုကြိုဆိုခဲ့ကြတာပါ။
တာလီဘန်နဲ့အာဖဂန်စတန်ကိုဝင်သိမ်းပြီးတဲ့နောက်ဇိုရာဟာကဘူးကနေအမေရိကကိုရောက်လာတာပါ။သူ့ကိုအခုခါမှာဗာဂျီးနီးယားကတိုက်ခန်းတစ်ခုမှနေရာချထားပေးရတယ်။
ပင်ကြောပိုင်ဂျရိုးစ်ဒါမီလစ်ထရီဘေ့စ်ဖို့တော့ဝါ
ထင်းသီးစခန်းမှာ55ရက်နေခဲ့ရပါတယ်အိမ်နာဟိုတယ်ကမှာတပတ်လောက်နေပြီးတော့အခုတိုက်ခန်းကိုပြောင်းလာရပါတယ်ဒီမှာဘာပစ္စည်းမှမရှိတော့အကူအညီပေးရအဖွဲ့ကိုဆက်သွယ်ပြီးတော့ပြည်ပေါ်ကအကူအညီပေးဖို့ပြောခဲ့ပါတယ
်နေရာချထားပေးရမှာတချို့ဆိုရင်ကျန်းပြန်မှာဒီတိုင်းရက်တချို့ဒါမှမဟုတ်သတင်းပတ်နဲ့ချီအိတ်ခဲ့ရတယ်လို့လည်းသူကပြောပါတယ်အာဖဂန်နစ္စတန်မှာလိုပဲမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ဘေးလွယာထွက်ပြေးတိမ်းရှောင်လာသူတချို့လဲအမေရိကကိုရောက်လာကြတာမှာတဦးချင်းစီကတနေ့တလောက်အကူအညီပေးကြတယ်လို့ဆိုပါရယ်ပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့ကိုရောက်ရှိလာသူတချို့ကိုအကူအညီပေးခဲ့သူကိုကျော်ရွှေကအခုလိုပြောပါရယ
်ကျွန်တော်က3ယောက်လက်ခံထားပါရယ်ကျွန်တော်ကသူတို့ဘဏ်နဲ့ပတ်သက်တဲ့စာရေးစာရန်လောက်တာတို့ဘဏ်အကောင့်ဖွင့်တာပေါ့နော်ပြီးတော့ဟိုသူကဝစီထိုးပေးတာတို့သူတို့လိုအပ်တဲ့ရစီဒီဘာတွေလိုက်ဝယ်ပေးတာတို့အဆက်တွေတွေကိုရှာဖွေပေးတာတို့ဒါမျိုးတွေလုပ်တယ်ပြီးတော့ကျွန်တော်ကသူတို့ဘယ်နေရာရောက်ရောက်လုပ်ကင်စားတော့လို့ရအောင်လဲကျွန်တော်ရဲ့ဟိုအလုပ်ထဲမှာသူတို့အလုပ်တွေပါတင်ပေးပါတယ
်တချို့ဒေသတွေမှာတော့မြန်မာလူမှုကူညီရေးအသင်းကအကူအညီပေးတယ်လို့လည်းကြားသိရပါတယ
်အာဒီနိုင်ငံနဲ့ကျွန်တော်တို့ဗမာပြည်လိုဟာမျိုးနဲ့အရင်ကွာခြားမှုတွေအများပြားလုံးတယ်လေဟိုပါသာဘာသာစကားပဲဖြစ်ဖြစ်တလေးစရိုက်ပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်မှုပတ်ဝန်းကျင်ပဲဖြစ်အရန်ကွာခြားတဲ့အခါကျတော့ရောက်လာကစားလူတွေနေနဲ့အများကြီးအကူအညီလိုပါတယ်ကျွန်တော်တို့တွေရောက်လာကစားတော့ကလည်းဗမာချင်းချင်းကမြန်မာနိုင်ငံသားချင်းချင်းကမကူညီနိုင်တာတော့မှသူတို့အဖွဲ့အစည်းတွေကကူညီတာကိုကျွန်တော်တို့ကစောင့်ရှောက်တာကိုခံခဲ့ရတယ်လေအဲ့လိုပဲနောက်ပိုင်းကျွန်တော်တို့ဒီအခြေတကျနေထိုင်လာတာကြားတဲ့လူတွေကနောက်ရောက်လာတဲ့လူတွေကိုဒီလိုကူညီကြတဲ့အလေးထားတွေရှိပါတယ်တနေတဲ့လူတွေဟိုကူညီပေးလို့ရတဲ့လူတွေကကူညီနေကြတာပါပဲ
အာဖဂန်အမေရိကန်တွေထူထောင်တဲ့ Fresh Start အကူအညီပေးအဖွဲ့ကစေတနာဝန်ထမ်းမာရန်ဒါရက်က
This is a personal
task force.
ဖြစ်ပြောင်းလာကြတဲ့မိသားစုတွေနဲ့ဆက်နွယ်ပြီးတယောက်ကြောင့်တယောက်တီအောင်ဗဂျီးနီးယားမြောက်ပိုင်းကလူမှုအတိုင်းဝန်းဟာမျိုးနွေထွေထွေကျူဆူကြတဲ့စရာကိုလည်းသိစေချင်ပါတယ်။ကျမတို့ကသူတို့အတွက်လိုအပ်တာမှန်သမျှကိုကူညီပေးဖို့ရှိနေကြတာပါ
။သတင်းပတ်တိုင်းစင်နာဝန်ထမ်း60လောက်ဟာအပမတ်နှစ်ခုထက်မင်းမှပြည်ဘောကရေလိုက်လည်းနေရာချထားပေးရတယ်။တချို့ဆိုရင်ဒုက္ခသည်တွေကိုအချိန်ပြည့်အကူအညီပေးရတယ်။စင်နာဝန်ထမ်းဂျူလီယန်မူလာက
giving a ride to a young woman, a young girl.
အမျိုးသမီးငယ်လေးတယောက်ထက်တန်းကျောင်းတက်ဖို့အင်္ဂလိပ်စာစစ်ဆေးဖို့ကျောင်းလိုက်ပို့တာကနေပြီးတော့စခဲ့တာပါ။တပတ်ကိုနိုင်40ကနေ60အထိလိုအပ်တဲ့နေရာကမောင်းလိုက်ပို့တာကစပြီးတော့ပြိဘောကအစုံရှဖွေပေးဖြစ်ပါတယ်
။အကူအညီပေးအဖွဲ့အနေနဲ့လိုအပ်တဲ့ပစ္စည်းတွေအပြင်အင်္ဂလိပ်စာသင်ကြားနိုင်ဖို့ laptop computer ကမောင်းလိုက်စင်ဖြေဖို့နဲ့ကလေးတွေကျောင်းတက်နိုင်အောင်ပါအကူအညီပေးပါရခင်ဗျာ
Ukraine ကိုသိမ်းပယ်ဖို့ကြိုးစားနေတဲ့ရုရှားပေါ်နိုင်ငံတကာကပိတ်ဆို့တံခတ်တာကြောင့်ရုရှားယူပယ်ငွေကြေးဟာ30ရာခိုင်နှုန်းစံချိန်တွင်ထိုးစင်းသွားသလိုရုရှားစတော့ဈေးကွက်လည်းပိတ်ထားရပါတယ်။ဘဏ်ချင်းချိတ်ဆက်ပြီးတော့ငွေလဲပြောင်းနိုင်တဲ့ Swift နိုင်ငံတကာငွေကြေးကွင်ရက်ကနေလည်းရုရှားကိုထုတ်ပြန်ထားတာကြောင့်ရောင်းဝယ်အတွက်ငွေကြေးအပြောင်းအလဲအထုပ်အသွင်းလုပ်ဖို့အခက်တွေ့စီမှာပါ။ Brookings Institution ကနိုင်ငံရေးသုံးသပ်သူ Douglas Rediker က
The sanctions themselves also have obviously been
ချေပေါ်စီလူဒန်းစားနဲ့အစိုးရကိုကြိုးပြုတ်နေတဲ့စီးပွားရေးသမားတွေကိုပြစ်မှတ်ထားပိတ်ဆို့တံခတ်တယ်ဆိုတာထင်ရှားပါတယ်။သူတို့ပိုင်နိုင်ငံခြားငွေဒေါ်လာ၊ယူရို၊ဆွစ်၊ဖရန့်ငွေကြေးတွေကိုအသုံးမပြုနိုင်ုံသာမကသူတို့ရဲ့ဇင်ကန်ဘော်တော်ဘုတ်တွေရဲတိုက်လူစိုင်းတွေကိုပိုင်ကြက်လီမြန်တွေကိုလည်းအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။
American ဆိုရကတော့နောက်ထပ်တံခတ်ပိတ်ဆို့မှုတွေချမှတ်ဖို့သုံးသပ်နေရလို့ပြောပါရတယ်။ဒါအပြင်သက်ဆိုင်ရာပြည်နယ်အစိုးရတွေကလည်းရုရှားနိုင်ငံတို့ဝိုင်းအရက်ကအစဆိုင်တွေမှာရောင်းချမှုရပ်ဆိုင်းမှုညွှန်ကြားထားပါရတယ်။ Ohio, Iowa, New Hampshire, Pennsylvania, Utah, Virginia ပြည်နယ်တွေမှာဘားတွေစားတောက်ဆိုင်တွေမှာဝါမရောင်းချတော့ဘူးအမိန့်ထုတ်ထားပါရတယ်။ Ohio ပြည်နယ် Columbus မြို့ကအရက်ဝိုင်းဆိုင်ဝန်ထမ်းAmanda Robinson က
It's not going to be an economic impact.
ဒီပိုင်းရကျမတို့ကိုဘာမှထိခိုက်စရာအကြောင်းမရှိပါဘူး။ဘားတွေကလာမဝယ်တော့ရင်ဒီတိုင်းထားလိုက်အောင်ပါပဲ။ဖုန်တဲ့ယုံကလွယ်လို့ဘာမှပူဖြစ်စရာမရှိပါဘူး။ဒီထက်ပိုပြင်းထန်တာမျိုးလုံးစီခြင်းပဲမယ်။ဒါတော့ပဲဆိုရင်လည်းကျမကလိုင်းတာပေါ်အတင်းမှာ
မရှာတော့ဘော့ကရဲဟာလူတောင်များတာကြောင့်လည်းအထည်နာစေဖို့အခုလိုဆောင်ရွက်တာလို့ဆိုရတယ်American နဲ့ UK ကရုရှားဘူဘန်ဒါမှမဟုတ်ဗန်နာရေးဌာနနဲ့ဆက်ဆက်ပြီးငွေကြေးအပြောင်းအလဲမလုပ်ကြဖို့သက်ဆိုင်ရာနိုင်ငံသားတွေကိုတားမြစ်ထားသလိုဂျာမနီအဖြစ်တောက်လျှောက်ရပ်တည်လာတဲ့ဆွစ်ဇာလန်နိုင်ငံဟာဆိုရင်လည်းဥရောပသမဂ္ဂကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုအတိုင်းလက်ခံကျင့်သုံးဖို့သုံးသပ်နေတယ်လို့ဆိုပါတယ်။ဒါ့အပြင်လည်းခုလိုပိတ်ဆို့တံခတ်မှုကြောင့်အားလုံးအတွက်အထိနာစေနိုင်တာကိုလည်းသုံးသပ်သူတွေကထောက်ပြပါရတယ်။ White and Williams ဥပဒေအကျိုးဆောင်အဖွဲ့က Christopher Graham က
Kane famously said that you know Russia was a was
ဂျင်းနန်တဘာဝတန်ငွေအပြင်နီကယ်ခရုံတန်ရိုင်းနဲ့အလူမီနီယံတခြားဓာတ်တုအမျိုးအစားတွေလည်းရောင်းပါတယ်အလူမီနီယံဆိုရင်ဒီနေ့ဈေးခုန်တက်လာတာကြောင့်ဈေးရင်ထုတ်တဲ့ကုမ္ပဏီတွေထိခိုက်မှာဖြစ်တယ်လို့အချိုးရေးဆိုတာရောင်းတဲ့ကုမ္ပဏီတွေလည်းအထိနာမှာပါ
အခုလိုအခြေအနေတွေကြောင့်ရုရှားဟာနိုင်ငံပြင်ပမှာပေးရရှိတဲ့အကျွေးတွေကိုပေးဖို့တိတ်မျှော်လင့်လို့မရတော့ကြောင်းနိုင်ငံတကာငွေကြေး Institute IMF ကသတိပေးထားပါတယ်ခင်ဗျာစာကျင်းစာကျင်းတွေကိုတိကျခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင်တွေပေါ်တော့မှာပါမပြောကုန်ချက်ယူအပါအဝင်အိမ်တွေကစာကျင်းစာကျင်းတွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ
I appreciate that
တမချားတဲ့ပုံနဲ့အလွယ်တကူစွပစ်လိုက်ရုံပါပဲ။ဘာမှတိတ်လို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ
်။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လေမေးခွန်းထုတ်နေကြပါတယ်။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်နိုင်အောက်ဆိုက်တဲ့ပိုအန္တရာယ်ရှိတဲ့မီသိန်းဓာတ်ငွေထုတ်လွှတ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွင်းစားကြံမိုက်ကိုလက်ခံနိုင်ပါသေးရဲ့နော
်ကိုအောင်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာကျွန်တော် VO ရဲ့အစီအစဉ်တွေကိုမနက်ပိုင်းမှာရောညပိုင်းမှာပါတိုက်ရိုက်ထုတ်လွှင့်တဲ့အခါမှာ VO ရဲ့ Facebook စာမျက်နှာဖြစ်တဲ့ VO Burmese News ဆိုတဲ့စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍထုတ်လင့်ဖို့အချိန်ရောက်လာပါပြီ။တော်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကန်တော်မှာဒီပြင်ပြင်းနဲ့စွမ်းအင်ဖြစ်တဲ့လေးစွမ်းအင်ကိုဘယ်လိုအစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်မယ်ဆိုတာကိုဂျပန်နိုင်ငံအန်ဝါဘူမိသိပ်ပန်နဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးပြောပြပေးမှာပါ။ဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်။လေးစွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းလဲပြီးတောင်းမယ်ဆိုလို့ရှိရင်တောင်းလို့ဖြစ်ပါမလား။အဲ့ဒါလေးနဲ့လည်းစပြီးတော့ပြောပြပေးမှာ
။ဟုတ်ကဲ့ခင်ဗျာ။ဟိုမြန်မာနိုင်ငံမှာဆက်စစ်ကအရေးကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါလေ။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားလျက်စစ်နဲ့တုံးခဲ့တဲ့ဥစ္စာလဲနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်အဲ့ဒီအပိုင်းကလည်းရေအားလျက်စစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမဲ့အခုချိန်မှာပတ်ဝန်းကျင်အတွက်လည်းထိန်းသိမ်းရတာဖြစ်သလိုဘေးရနေတယ်ရှိတဲ့အပိုင်းတွေလည်းရှိပါတယ်ပုံကြစိတ်လည်းရှိတာပေါ့နော်အဲ့တော့အဲ့ဒါလေးစဉ်းစားတဲ့အချိန်မှာဒီပတ်ဝန်းကျင်လည်းတန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာသလိုဆိုလာပြီးတော့ဒုတိယပုံကြစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပတ်ဝန်းကျင်အတွက်လည်းအရန်ကိုကောင်းတဲ့လီအားပေါ့နော်လီအားကအခုအရန်ကိုခေစားလာပါတယ်ခေစားလာတဲ့အတွက်ကြောင့်မို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါတော့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ကြတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလီအားလျှက်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်နယ်သာလန်တို့ဘယ်လ်ဂျီယမ်တို့နိုင်ငံတွေလောက်လီအားကစိတ်တိုင်းကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့တုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေယံလျှက်စစ်ကိုဒီကမ္ဘာနိုင်ငံမှာတုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလ
ဲမြန်မာနိုင်ငံတစ်ပြည့်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလေယံလျှက်စစ်ရှိတဲ့အတုံးနိုင်မဲ့နေရာတွေကကန်ယူလန်တကျော်တွေပါခင်ဗျာကန်ယူလန်တကျော်တွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗေဒမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်ဆောင်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုတေချာမြေပုံထုတ်ထားဖို့လိုအပ်သလိုနည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကြထုတ်ထားတာမရှိတဲ့အတွက်အဲ့ဒီဘိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီဘိုင်းမှာပဲဒီရေထဲမှာတန်းစပ်မှရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပိုပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘိုင်းမှာအခြေခံကြတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလုတ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုအဲ့ဒီဘိုင်းကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆိုရင်9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျှက်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတစ်ခုချင်းတစ်ခုချင်းအားထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလုတ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်ထားတဲ့မြေရဲ့ခန္ဓာရင်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာအားလုံးက3နှစ်ကနေ9နှစ်ကျော်အထိကြာပါတယ်ခင်ဗျအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရဒီလေအားလျှက်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမယ
်ဟုတ်ကဲ့ခင်ဗျဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကြံခဲ့တဲ့ပြည်သူအစိုးရစီကိုအစီရင်ခံစာတင်ထားတဲ့ဥစ္စာမှာစနစ်ကျတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျအခုကျွန်တော်ရဲ့ဟိုနောက်ဖက်ဒီမှာလည်းပြနေပိုင်းတွေပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးရောကန်ရိုရန်တစ်လျှောက်ပေါ့နော်ရခိုင်ကန်ရိုရန်တစ်ကျော်လုံးကပြောရရင်အကောင်ဆုံးနေရာထဲမှာပါပါတယ်ပြီးတော့ AR မျိုးဝကျုံပေါ်ကကန်ရိုရန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကြီးကန်ရိုရန်တစ်လျှောက်ဆိုတော့မြန်မာနိုင်ငံပြည်နယ်ကန်ရိုရန်တစ်ကျော်ပါပဲခင်ဗျတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘုရားကလည်းလျှက်စစ်ထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်နဲ့ဆိုင်နေနေပို့ပြင်းပြင်းပဲတနည်းအားပဲရှိပါတယ်မြောက်ခွက်ကပူတာအုံပတ်ဝန်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခွက်အစုံပူတာအုံပတ်ဝန်းကျင်ဒီကျော်ကတော့လေအားကောင်းတယ်လို့မြေပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားချက်စစ်တုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းဆုံးမကောင်းလဲဆိုတော့ဥစ္စာကိုနေနဲ့လာနေချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတိတိကျကျတွက်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်းထောင်တဲ့ဥစ္စာကြောင့်တိုင်းတစ်ခုတစ်ခုချင်းကနေပြီးတော့ဗါဒလက်တွေလာမယ်ဒလက်အကြီးတွေပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်ကြီးတွေလာမယ်ပြီးရင်တိုင်းကနေမှတိတိကျစနစ်တကျကျိုးတွေနဲ့တွေ့တန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားသွားမယ်ဆိုဒီတိုင်းကိုရှို့ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအခက်အခဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကသုံးပုံမှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်အဲ့တော့
မြေကြီးရဲ့ခန္ဓာရင်အတိုင်းပဲလေအားရဲ့အပန်းစောင့်ပြီးတော့မုံကြလောက်ပြီးတော့တိုင်းပဲပြီးရဲ့နောက်မှာမသေးချစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အလဲဆုံးဖြစ်တဲ့ပုံစံငွေနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်ထပ်နှစ်နှစ်သုံးနှစ်ဆောက်တည်ဆောက်တဲ့အပိုင်းတွေကိုသွားပါမယ်တည်ဆောက်တဲ့အပိုင်းမှာလည်းဒီလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့တစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံကြတဲ့အရာကိုလာမယ်ဒါပေမဲ့ကောင်းတဲ့ဟာလေးတခုတော့ရှိတာပေါ့နော်တရုတ်နိုင်ငံကအခုကြီးကျန်ခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတက်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကိုကျွန်တော်ကလွယ်လွယ်ကူကူနဲ့ဈေးတက်တလာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့ပြင်ပါဟုတ
်ကဲ့ဆိုတော့အခုလေယံခက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘလို့ပြောင်းနေတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျအဓိကကတော့ကုန်ကြစည်ပေါ့ကုန်ကြစည်ကဒီလေယံလက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကမ္ဘာပေါ်မှာဆိုလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လျှက်စစ်စီးမီတာကလည်းနည်းနည်းပုံများတယ်လေယံလက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေကျွန်တော်လက်ရှိကိုတကယ်ပေါ်ပေါ်များများတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြည့်မြဲစွမ်းအင်ဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေယာလျက်စစ်ရမယ်ကန်ရိုးတန်းဒေသပြီးတော့ရေယာလျက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေဆိုဒေသတွေကမထက်တဲ့အတွက်ကြောင့်အဲ့ဒီအပိုင်းတွေကိုဖွဲ့ထားပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျက်စစ်ကိုလို့တကယ်ကိုပြန်ပြည့်မြဲစွမ်းအင်ကိုရတဲ့အပြင်ကိုသူ့ဟာသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင်ဗ
ျကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်ဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန်တာအတွက်လေယာတက်ရှိကိုအားကိုးနိုင်တဲ့အကြောင်းဒေါက်တာမိုးကျော်ကပြောတော့တာ
။သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးပို့လိုတဲ့တေးသချင်းတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစော်မိုးကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းမှာရှိတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার သုံးဓာတ်အားဖြင့်ဆက်ရုံကိုရုရှားတပ်တွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်လိုက်ပြီးတဲ့နောက်ထိန်းချုပ်လိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကကြေညာပါတယ်။ယူကရိန်းနျူကလ িয়ার စစ်ဆေးရေးတာဝန်ရှိသူတွေကတော့ဒီဓာတ်အားဖြင့်ဆက်ရုံကနေရေဒီယိုတပ်တီတွေယူစိမ့်ထွက်လာခြင်းမရှိဘူးလို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတောက်ကြနေမှာ EU ဥရောပသမဂ္ဂခေါင်းဆောင်တွေအပြင်နေတိုးစစ်မဟာမိတ်အဖွဲ့ဝင်တွေနဲ့ပါဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတွေ့ဆုံခဲ့ပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဆက်လက်ပိတ်ဆို့အရေးယူသွားမယ်လို့ကတိပြုပြောကြားခဲ့ပါတယ်။အဖွဲ့ဝင်58ဦးပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကယူကရိန်းကိုကျူးကျော်တဲ့ရုရှားကိုပြပြသားသားရှုံချလိုက်ပြီးရုရှားကျူးကျော်တိုက်ခိုက်မှုအတွင်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးသွားဖို့တောက်ချာနေမှာဆုံးဖြတ်ကြေညာလိုက်ပါတယ်။ရုရှားဘုံးကျဲတိုက်ခိုက်မှုတွေကိုခံနေရတဲ့ယူကရိန်းကသူ့ရဲ့နိုင်ငံပိုင်လေပိုင်နဲ့အတွင်းလေယာဉ်မပြန်သားရဇုံ No Fly Zone ကိုတတ်မှတ်ပေးဖို့တောင်းဆိုထားတာကိုမဖြစ်နိုင်ဘူးလို့တောက်ချာနေမှာနေတိုးစစ်အမမိတ်အဖွဲ့ကညင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုစော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီနေ့မနက်ခင်းအစီအစဉ်တွေကိုအစဉ်ပြေပြေချွတ်ချွတ်မွေ့မွေ့နားဆင်နိုင်ဖို့အတွက်ထုတ်လုပ်သူကတော့ကိုရဲမွန်ဖြစ်ပါတယ်အတန်မိုင်းဆိုင်ရာဒီရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထရက်တို့ဖြစ်ကြပါတယ်ဗီဒီယိုရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးပါခင်ဗျာတော်ရရှင်အားလုံးကိုစိတ်နှပြရှင်လန်းထမ်းမိကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.